Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်မြို့အမေရိကန်တန်ရင်2024ခုနှစ်မေလ10ရက်နေ့ပုတ်ထုနေ့မနက်ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24.50 51လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျမသင်္ကီထိုက်ပါရှင
်အစ္စရေးနဲ့ဟာမတ်အကြားပြစ်ခတ်ရစေးသဘောတူညီချက်တွန်းအားပေးဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်အစ္စရေးကိုရောက်ရှိသွားပါပြီအစ္စရေးကိုပေးနေတဲ့စီးရဲအကူအညီတွေရဖို့ဂျာမနီနိုင်ငံပေါ်နီကရာဂွာကတရားစွဲဆိုချက်ကို ICJ ကနေပြီးတော့ပယ်ချသွားတယ်။တမရအောင်ထရန့်ကိုတရားရုံးအမိန့်ဖြည့်ဆတ်မှုနဲ့နယူးယောက်တရားသူကြီးကဒဏ်ငွေ9000ဒဏ်ချလိုက်ပါတယ
်။စကိုင်းတိုင်းအတွင်းရေရှားပတာကြောင့်ဆစ်ဆောင်တဲ့အခက်တွေ့နေရတဲ့အကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးနှုတ်ထွက်မှုကမြန်မာရေးအပေါ်မှာတက်ရောက်မှုအခြေအနေမင်းမြန်ချက်အမေရိကန်သမ္မတရွေးကောက်ပွဲအတွက်မီရှိဂန်ပြည်နယ်အခြေအနေအမေရိကန်ရွေးကောက်ပွဲအကြောင်းပုံပြရုပ်သံနဲ့ယူကရိန်းစားတွင်းတွေကိုအခြေခံတိစောက်ထားတဲ့ဗီဒီယိုဂိမ်းအကြောင်းစတဲ့သတင်းဆောင်မတွေကိုတော့သတင်းနဲ့ပြီးမှနှာစင်ကြရပါမယ်။မြေကြီးဩဇာယူကရိန်းပြည်မှာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကဘာတလွားခီးသွွားအစီအစဉ်ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတည်မောင်တန်းကသတင်းတွေတင်ပြပေးပါမယ်ရှင်။
အစ္စရေးဟာမတ်စ်ကြားအပြစ်ခတ်ရစဲ၏သဘောတူညီချက်ကိုတွန်းအားပေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်ဟာအစ္စရေးကိုအင်္ဂါနေ့ကရောက်ရှိသွားခဲ့ပါပြီ။အပြစ်ခတ်ရစဲ၏အဆိုပြုချက်ကိုလက်ခံပြီးဖမ်းဆီးထားတဲ့ဒဇာကန်တွေကိုလွတ်ပေးဖို့ဟာမတ်စ်အဖွဲ့ကိုမစ္စတာဘလင်ကန်ကဂျော်ဒန်နိုင်ငံမှာရှိနေစဉ်အတွင်းတောင်းဆိုခဲ့ပါသေးတယ်။အင်္ဂါနေ့စောပိုင်းတုန်းကတော့အီရတ်လမ်းစုံကစစ်ဆေးရေးဂိတ်ကိုအစ္စရေးကပြန်ဖွင့်ပေးလိုက်တာကြောင့်ဂျော်ဒန်အကူအညီကုန်တင်ကားတန်းထွက်ခွာသွားတာကိုမစ္စတာဘလင်ကန်ကကြေညာခဲ့ပါသေးတယ်။အီရတ်ကစင်မြောက်ပိုင်းဂါဇာကိုဂျော်ဒန်ကနေတိုက်ရိုက်အကူအညီပို့ပေးနိုင်တဲ့လမ်းကိုမြင်နေရပါပြီ။ပထမအထုပ်အကူအညီတွေဒီနေ့ပဲထွက်ခွာသွားခဲ့ပါပြီလို့ဘလင်ကန်ကသတင်းနောက်တွေကိုပြောခဲ့ပါတယ်။အောက်တိုဘာ9ရက်စစ်စဖြစ်လာကြတဲ့ကဒီလမ်းကိုသိမ့်မသုံးခွဲကြတာပါ။အစ္စရေးတောင်ပိုင်းကိုတိုက်ခိုက်စဉ်အတွင်းဟာမတ်စ်တို့ကဒီလမ်းကိုဖျက်ဆီးခဲ့ကြတာကြောင့်ပြန်တီဆောက်ဖို့လိုနေတယ်လို့အစ္စရေးတာဝန်ရှိသူတွေကတော့ပြောကြပါတယ်။နိုင်ငံတကာဖိအားတွေများလာတဲ့အတိုင်းအီရတ်နဲ့ဆက်ကနေဂါဇာမြောက်ပိုင်းကိုအကူအညီတွေတွားဖို့ခွင့်ပြုပါမယ်လို့အစ္စရေးကမကြားမီကအာမတ်ခံခဲ့တာပါအပြစ်အပြေဒဇာကန်လွတ်ပေးတဲ့သဘောတူညီချက်ဟာမတ်စ်တဲ့ရသည်ဖြစ်စေမရသည်ဖြစ်စေဂါဇာတောင်ပိုင်းကရာဖာမြို့ကိုစစ်ဆင်တော့မှဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်တမန်နေသန်ယာဟူကအင်္ဂါနေ့ကပြောကြားလိုက်ပါတယ်ဒီစစ်ပွဲရဲ့ရည်မှန်းချက်တွေမပြည့်မီစစ်ကိုရပ်ဖို့ကျွန်တော်တို့စိတ်ကူးမရှိပါဘူးသဘောတူညီချက်ရရမရရရဖာမြို့ကိုဝင်ပြီးဟာမတ်စ်တပ်ကိုရှင်းမှဖြစ်တယ်လို့ဒဇာကန်မိသားစုတွေနဲ့တွေ့ဆုံမှာဝန်ကြီးချုပ်နေသန်ယာဟူကပြောကြားခဲ့တဲ့အကြောင်းဝန်ကြီးချုပ်ယုံကထုတ်ပြန်ပါတယ်။ဂါဇာလူဦးရေတဝက်ကရဖာမြို့မှာစစ်ရှောင်ခိုးလုံနေကြတာပါ။ရဖာမြို့ကိုစီးနင်းတိုက်ခိုက်ရင်ပဋိပက္ခပူပြီးကြီးမားသွားလိမ့်မယ်။အရသားတွေထောင်ချီသေးပြီးသိမ့်ချီထွက်ပြေးရမှာပါလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကသတင်းထုတ်တွေကိုပြောလိုက်ပါတယ်။ဒါကိုကာဝင်နိုင်အောင်တတ်နိုင်ပြလုံနိုင်တာအလုံးလုံပေးကြဖို့အစ္စရေးပေါ်ဩဇာညောင်းသူအလုံးကိုမြစ်တရခံပါကြောင်းမစ္စတာဂူတရက်စ်ကပြောလိုက်ပါတယ်ချက်ချင်းပြည့်ရပြီးဂါဇာပြည်သူတွေသက်သာရေးအတွက်တခုတည်းသောအတားအဆီးကဒဇာကန်လွတ်ရေးပဲဖြစ်တယ်လို့အမေရိကန်သမ္မတအင်ဘျူရောကတနင်္လာနေ့တုန်းကတော့သတင်းထုတ်ပြန်ခဲ့ပါတယ်အစ္စရေးကိုပေးနေတဲ့စစ်ရေးအကူတွေရပ်ဖို့ဂျာမနီနိုင်ငံပေါ်နီကာရာဂွားနိုင်ငံကတရားစွဲဆိုချက်ကိုပြည်ပဆိုင်ရာတရားရုံး ICJ ကပယ်ချလိုက်ပါတယ်ရယုံကအဲ့ဒီလိုအမိန့်ချမှပေးဖို့ဥပဒေကြောင်းအရမခိုင်လုံဘူးလို့အာစီဂျီတရားသူကြီးတွေကအင်္ဂါနေ့ကဆုံးဖြတ်လိုက်ကြတာပါဂါဇာပဋိပက္ခမှာအစ္စရေးကိုစစ်ရေးအကူအညီပေးခြင်းအဖြစ်လူမျိုးသုံးသတ်ဖြတ်မှုမှာဂျာမနီဟာကြမ်းရပါဖြစ်မဖြစ်ကိုတရားရုံးကကြားနာခဲ့တာဖြစ်ပါတယ်အစ္စရေးကိုလက်နက်တွေပို့ပေးခြင်းအဖြစ်ဂျာမနီဟာ1948ခုနှစ်လူမျိုးသုံးသတ်ဖြတ်မှုကာကွယ်ရေးအပြည့်အစုံဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ရောက်တဲ့ဆိုပြီးနီကာရာဂွားနိုင်ငံကဂျာမနီကိုတရားစွဲဆိုခဲ့တာပါဂါဇာမှာအစ္စရေးဟာလူမျိုးသုံးသတ်ဖြတ်မှုကျူးလွန်တဲ့လက္ခဏာတွေတွေ့နေရတယ်ဆိုတော့ ICJ ရဲ့တွေ့ရှိမှုအပေါ်မှာအခြေတည်ပြီးအခုလိုတရားစွဲခဲ့တာဖြစ်ပါတယ်ဂါဇာကဟာမတ်ကိုတိုက်ခတ်ရမှာစစ်ရာဇဝတ်မှုကျူးလွန်တယ်ဆိုပြီးအစ္စရေးတာဝန်ရှိသူတွေကိုအပြစ်ပြဆိုင်ရာရာဇဝတ်တရားရုံး ICC ကသာတကယ်လို့ဖမ်းဝရထုတ်မယ်ဆိုရင်ဒါဟာသမိုင်းနဲ့ချီတိုက်ခါကြတဲ့လောက်ဖြစ်တယ်လို့ဒီချိန်မှာပဲအစ္စရေးဝန်ကြီးချုပ်နေသက်ယာဟူကအင်္ဂါနေ့ကပြောလိုက်ပါတယ်ဂါဇာစစ်ပွဲနဲ့ပတ်သက်လို့ ICC ကအစ္စရေးနဲ့ဟာမတ်စ်အဖွဲ့တို့ကိုစုံစမ်းစစ်ဆေးနေတာပါ
။ဗီယူအမေရိက
န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.25kHz 11.13 kHz 12.13 kHz 13.53 kHz 15.59 kHz 19.95 kHz 15.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဘုနဲ့သတင်းတွေကို VOA ရုပ်သံကနေဆက်လက်ထုတ်လွှင့်နေပါတယ်သမ္မတထရမ့်ကိုတရားရုံးအမိန့်ဖီဆန်မှုနဲ့နယူးယောက်တရားသူကြီးကအင်္ဂါနေ့မှာဒဏ်ငွေဒေါ်လာ9000ချလိုက်ပါတယ်ထရမ့်ကိုဆွဲဆိုထားတဲ့ရာဇဝတ်မှုမှာတရားရုံးကခေါ်ယူနိုင်တဲ့တက်တွေတွေပေါ်မဝေဖန်ရလို့တရားရုံးကအမိန့်ထုတ်ပြန်ထားတာကိုမစ္စတာထရမ့်ကချိုးဖောက်ဒါကြောင့်အခုလိုဒဏ်ချမှတ်လိုက်တာဖြစ်ပါတယ်သူ့ဘော်တိုင်ငံရေးတိုက်ခိုက်မှုတွေကိုတုံ့ပြန်တာသာဖြစ်တယ်လို့မစ္စတာထရမ့်ကတော့ဆိုပါတယ်လူမှုသစ္စာလို့အဓိပ္ပာယ်ရနိုင်တဲ့ Truth Social လူမှုစာမျက်နှာမှာမစ္စတာထရမ့်တင်ထားတာ6ခုကိုလည်းတရားသူကြီး One Marchan ကပြုတ်ခိုင်းခဲ့ပါတယ်အချိန်နှဲငယ်အတွင်းမစ္စတာထရမ့်ကဖြုတ်ပေးခဲ့ပါတယ်လိန်ဖြောပြေးရေးမဲ့ Stormy Daniels ကိုနှုတ်ပိတ်ခပေးခဲ့တာနဲ့ဆက်နွယ်ပြီးမစ္စတာထရမ့်ကိုလိန်လယ်မှုနဲ့အစိုးရရှေ့နေကတရားစွဲဆိုထားတာပါအခုလိုတရားသူကြီးကဆုံးဖြတ်ပြီးတဲ့နောက်မစ္စတာထရမ့်ကမဲဆွယ်စီအိုရဲ့ရန်မုံငွေရှာရမှာလစ်ဘရယ်တရားသူကြီးကမိမိကိုနှုတ်ပိတ်လိုက်ပြီလို့မစ္စတာထရမ့်ကအီးမေးလ်တွေပို့ပြီးရန်မုံငွေရှာခဲ့ပါတယ်မစ္စတာထရမ့်ရဲ့ဖွဲ့စည်းပုံပြစ်စစ်ချက်အမှတ်1ပြောရေးဆိုခွင့်ရှိတဲ့အခွင့်အရေးတွေကိုလေးစားပေးမဲ့တားပြစ်ထားတာကိုမစ္စတာထရမ့်ကဆက်လက်ချိုးဖောက်မယ်ဆိုရင်တော့မစ္စတာထရမ့်ကိုထောင်ချဖို့တုံ့ဆိုင်လိုက်မယ်မဟုတ်တဲ့အကြောင်းတရားရုံးအမိန့်မှာတရားသူကြီးကပြောထားပါတယ်ခင်ဗျာပါလက်စတိုင်းအဖွဲ့တစ်ဖွဲ့ဖြစ်ကြတဲ့ Hamas ရဲ့ Father အဖွဲ့နှစ်ဖွဲ့ရင်ကြားဆေးလိုကြတယ်လို့တရုတ်နိုင်ငံဘေကျင်းမှာလုပ်နေတဲ့အင်္ဂါနဲ့ဆွေးနွေးပွဲတွေအတွင်းတရုတ်ကပြောလိုက်ပါတယ်အဖွဲ့ကိုယ်စားလှယ်တွေကိုတရုတ်ကဖိတ်ကြားခဲ့တာဖြစ်ပြီးကိစ္စအတော်များများကိုဆွေးနွေးခဲ့ကြရမှာအားတက်စရာတိုးတက်မှုတွေရှိတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်ကပြောပါတယ်။အစ်ရွေးကဟာမတ်ပေါ်စစ်ကြေညာပြီးနောက်6လနီးနီးအကြာမှာအခုစည်းဝေးကဖြစ်လာတာပါ။တရုတ်ဟာအမေရိကန်ဥဆောင်တဲ့ဆွေးနွေးပွဲတွေနဲ့တနည်းတဖုံခွဲတဲ့ဆွေးနွေးပွဲမျိုးကိုလုပ်တာလည်းဖြစ်ပါတယ်။ပါလက်စတိုင်းအဖွဲ့နှစ်ဖွဲ့ဟာအချင်းများနေကြပြီး2008ခုနှစ်မှာဟာမတ်အဖွဲ့ကဖာဒါအဖွဲ့ကိုဂါဇာကနေတိုက်ထုတ်ပစ်လိုက်တာဖြစ်ပါတယ်။2006ခုနှစ်ရွေးကောက်ပွဲမှာဟာမတ်နိုင်ပြီးတဲ့နောက်ညီညွတ်ရေးအစိုးရဖွဲ့ဖို့ဆွေးနွေးခဲ့ကြပေမဲ့အစ်ရွေးကိုအတိအမှတ်ပြုတဲ့အစိုးရကိုဥမဆောင်နိုင်ဘူးဆိုပြီးဟာမတ်ခေါင်းဆောင်အစ်မေဟာနီယေကညှဉ်းဆဲခဲ့ပါတယ်။ပါလက်စတိုင်းသမ္မတမမောက်အဘတ်ရဲ့ Father အဖွဲ့ကတော့အစ်ရွေးနဲ့ညီငယ်ရဲ့သဘောတူညီချက်ရလို့ပြီးဟာမတ်ကအစ်ရွေးကိုချေမှုန်းလိုပါတယ်။ဘေကျင်းဆွေးနွေးပွဲအသေးစိတ်ကိုတော့မပြောသေးပါဘူး။ကညာနိုင်ငံမှာမာရှာဂရဲကရေးချီးခဲ့တဲ့လူ181ယောက်သေဆုံးသွားခဲ့တာကြောင့်အင်္ဂါနေ့ကသမ္မတဝီလျံရူတိုကရေကြီးနိုင်တဲ့နေရာတွေမှာစစ်တပ်ကိုချထားပြီးလူတွေကိုရွှေ့ပြောင်းနေပါတယ်။အလီနိုယာတိဥရုပုံစံကြောင့်လာမဲ့ရက်တတပတ်တွေမှာမိုးများရေကြီးမှာစိုးရိမ်နေရတာပါ။တင်းလာနေအယုံတက်မှာ Rift တောင်ကြားဒေသကရေလောင်းတမန်ပေါက်သွားတာကြောင့်ကလေးတွေပါဝင်အနည်းကရွာသား50လောက်သေဆုံးသွားခဲ့ကြပါတယ်။26ယောက်ကိုဆေးဟုန်တင်ထားရတယ်လို့သမ္မတရူတိုကပြောပါတယ်။နာကူရုခရိုင်ကမ္ဘူချီရီရွာဖြစ်ရာမရှာကနေမေလတိဘူးရာဒီမှာအဆိုးဆုံးဖြစ်ရာဖြစ်ပါတယ်။ရေကြီးနိုင်စရာရှိတဲ့နေရာတွေကိုအစိုးရကသတ်မှတ်ထားပြီးလူတွေရွှေ့ပြောင်းမှုအချိန်48နာရီပေးထားပါတယ်။မြို့တော်ရဲ့အရှေ့မြောက်ဘက်125မိုင်လောက်ဝေးတဲ့မတ်စင်ဂါနဲ့ကီအမ်ဘီရီ720မှာရေတက်တာတမိုင်းတစ်လျှောက်အမြင့်ဆုံးကိုရောက်ရှိနေပြီးဆယ်အောင်မှာရှိတဲ့နေရာတွေအတွက်အန္တရာယ်ရှိနေတယ်လို့အစိုးရအဖွဲ့ကသတိပေးထားပါတယ်။အစိုးရဟာကြိုတင်ပြီးစီမံချက်ချဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့ကညာအဓိကအတိုက်ခံကောင်းဆောင်ရေလာအိုဒင်ဂါကအင်္ဂါနေ့ကဝေဖန်လိုက်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုဥတ္တမအတန်ပြောပြပေးခဲ့တာပါအခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုတင်ပြပါမယ်ရှင်စကိုင်းတိုင်းအတွင်းကဒေသတချို့မှာရေပြက်လက်တာကြောင့်စစ်ပေးဆောင်တဲ့အခက်ကြုံနေကြရပါတယ်။ကမ်ဘလူအရှိချမ်းတစ်ခုလုံးနဲ့အနောက်ချမ်းကနေရာတချို့တို့မှာတောက်သုံးကြီးမလုံလောက်မှုတွေဖြစ်နေပြီးကောလင်းမှာလည်းစစ်ဆောင်2500လောက်ရေပြက်လက်မှုကြုံနေရပါတယ်။ကလေးမျိုးကရေရှင်ရှာဖို့ရှာတော့စတဲ့ဒေသတွေမှာလည်းရေအခက်ခဲတွေဖြစ်နေကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
ကောလင်းမြို့ကစစ်ရှောင်း2500ဝန်းကျင်လောက်တောက်သုံးရေပြက်လက်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ကောလင်းမြို့ရွာ9ရွာလောက်ဟာမြစ်ချောင်းနေနဲ့ဝေးတာ စစ်ရှောင်တွေများတဲ့အတွက်ရှိတဲ့ရေတွင်းရေကန်နဲ့မလုံလောက်နိုင်တာတွေကြောင့်ရေပြတ်လိုက်ရတာဖြစ်တယ်လို့ကောလင်းခရိုင်ပြည်သူဆက်ဆံရေးနဲ့ပြန်ကြားရေးသက်ဝန်ခန့်ကပြောပါတယ
်ခမန်းကြီးကတော့လက်ရှိရေပြတ်လက်နေတဲ့နေရာကဟို၅ရွာလောက်ရှိတယ်လို့တော့ခံမှန်းရတယ်ပေါ့နော်စစ်ရှောင်ဦးရေ2500ကျော်လောက်ရေခက်ခဲကြုံနေရတယ်ပေါ့အဓိကကရေတွင်းရေကန်မရှိတာမဟုတ်ဘူးရေတွင်းနေရှိတယ်ချိုးရေတောက်တုံးရေနောက်ပြီးတော့လူဦးရေများတဲ့အတွက်လူဦးရေများတဲ့အတွက်ဟိုရေထွက်တိုင်တဲ့အင်အားနဲ့လူဦးရေအင်အားနဲ့မညီမျှခြင်းဖြစ်ပြီးတော့မှရေပြက်လက်သွားတာပေါ့နော်စဉ်းစားပြီးတော့အဆင်ပြေနိုင်မဲ့နီလန်းနေနဲ့ကျွန်တော်တို့ဟိုလှုပ်ပေးနေရတော့ရှိပါတယ်ဗျာဒါပေမဲ့ဟိုလောက်ငါမှုတော့မရှိဘူးပေါ့နော်စစ်ရှောင်ရအရန်များအတွက်လောက်ငါနိုင်ခြင်းတော့မရှိဘူ
းရှာတိဥသူပူပြင်းပြီးတော့တောက်တုံးရေပြက်လက်မှုတွေနဲ့အိမ်သားအဆင်မပြေမှုတွေကြောင်းဝမ်းပြက်ဝမ်းလျှောဖြစ်ကြရတာတွေလည်းများတယ်လို့ပြောပါတယ်စစ်ရှောင်တွေရဲ့40ရာခိုင်နှုန်းလောက်ကဝမ်းပြက်ဝမ်းလျှောဖြစ်နေကြတယ်လို့လည်းဆိုပါတယ်
ချိုးစစ်ရှောင်တွေတော်တော်များများကတော်တော်များများပြန့်နှံ့နေရဖြစ်တဲ့အတွက်အဓိကကရေရဲ့အင်အိမ်သာပေါ့နော်အဲ့လိုတန့်ရှင်းရေးအတွက်အိမ်သာမရှိတဲ့အခါမှာဝင်းပြက်ဝင်းလျှောယောဂါတွေဖြစ်လာတယ်နောက်ဝင်းကတ်ယောဂါတွေဖြစ်လာတယ
်လက်ရှိမှာကောလင်းစစ်ရှောင်ကူညီရေးအဖွဲ့တွေကရရှိတဲ့ငွေအားလူဝင်အားအလုံးနဲ့စစ်ဘေးရှောင်တွေတောက်တုံးရရရှိနိုင်ရင်းနဲ့ကျန်းမာရေးအတွက်ဦးစားပေးဆောင်ရနေကြရတယ်လို့လည်းပြောပါတယ်စီဘေးရှောင်း2000ဝန်းကျင်ရှိတဲ့ကမ္ဘလူအရှိကျမလဲရှာဒီဥသူအပူချိန်တွေကြောင့်တောက်တုံးရေပြက်လာနေပါတယ်လက်ရှိမှာစစ်ရှောင်းတွေရေရရှိနိုင်ရေးအတွက်ရေတွင်းနေတူးနေကြတာရှိပေမဲ့လို့မြေအနေအထားအရာရေကလုံလုံလောက်လောက်ရနိုင်ခြင်းမရှိဘူးလို့ကျွန်းလကမ္ဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကမ္ဘလူခရိုင်တာဝန်ခံကပြောပါတယ
်ကမ္ဘလူမြို့နယ်တွေမှာရေရှာတဲ့ရေဒေသတွေတော်တော်များများကိုရှိတာကျမလဲအရှိန်ကျန်းဆိုရင်ကမ္ဘာလူရှိန်ကျန်းဆိုရင်ဒီတော်တော်ရှားတဲ့ရက်ဒူတာလို့ပြောလို့ရတယ်ပေါ့လေ
ဟုတ်ကဲ
့အဲနောက်ကဟိုချားနေရတယ်ရှိတော့ရှိသေးတယ်ကမ္ဘာလူရှိန်ကျန်းဘက်ကဒီဝါရီဆိုလို့ရှိရင်အခုအသေးတန်ဒီကြီးရင်းတူးနေကြတာပေါ့နော
်
တကယ်တမ်းကလည်းမိသားရကြတော့လေကြီးထွက်ဖို့တော်တော်ခဲရင်းတဲ့နေရာတွေဖြစ်နေတာပေါ့အဲ့တော့ကျတော့သူတို့ကြိုးစားပြီးလုပ်တော့လုပ်နေကြတာပေါ့လေအဲ့တော့အဲ့လိုမှမရဘူးဆိုလို့ရှိရင်ဒီဆရာဒီချောင်းကြီးပါရီရဲ့ဒီဒီလေးနဲ့တိုက်ရတာဒီပါရီပေါ့အဲ့လိုအနေထားကြီးရှိတယ်ဆရာပ
ါကမ်ဘလိုမျိုးနဲ့အတွင်းကစစ်ဘေးရှောင်တွေထဲမှာတက်ကြီးရွယ်အုပ်တချို့ဆိုရင်တရက်ပိုင်းအတွင်းအပူချိန်ကြောင့်တည်ဆုံးတာတွေရှိနေပေမဲ့အရေးအတွက်အတိအကျတော့မသိရပါဘူးကလေးမျိုးကရေရှင်ရှားဖို့ရှားတော်စားတဲ့တောင်ပေါ်ဖက်ကိုနေတဲ့ကျေးရွာတွေမှာတောက်တုံးရေရရှိနိုင်ဖို့အခက်အခဲတွေဖြစ်နေကြတာပါတောက်တုံးရေရရှိဖို့ကိုစစ်ဘေးရှောင်တွေနေထိုင်ရာနေရာကနေတနအိဝန်းကျင်လောက်လမ်းလျှောက်ပြီးမှရေသွားခတ်ကြရတယ်လို့ရှားဖို့ကြေးရွာဒေသခံတို့ကပြောပါတယ်။အင်ဂျင်900ဝန်းကျင်ရှိတဲ့ရှားဖို့ကြေးရွာကတရွာလုံးစစ်ဘေးရှောင်တွေကြားရာ3နှစ်ဝန်းကျင်လောက်ရှိနေပါပြီ။နှစ်စဉ်နွေရာသီရောက်တိုင်းရေရရှိနိုင်ဖို့ခက်ခဲတဲ့ဒေသဖြစ်ပါတယ်။လက်ရှိမှာလဲတောက်တုံးရေမလုံလောက်မှုကြုံရပြီးတော့ဝမ်းပြက်ဝမ်းလျှောလဲအဖြစ်များကြတယ်လို့ပြောပါတယ်။အပူချိန်မျက်နှာကြောင့်ဒေသခံတက်ကြီးရွယ်ဦးလေးဦးတည်ဆုံခဲ့တယ်လို့ရှားဖို့ဒေသခံကပြောပါတယ်
။ရှားတော့လေကြားပဲရေရှင်ပဲဒီကြတော့
တောင်ပေါ်
ဒီမှာနေရတာဆိုတော့လေးကြီးရှားတယ်။ဒီတစ်ခေါက်ရမယ်အရင်ကအဝေးကြီးပေါ့လေအဲတောင်ပေါ်လေးတောင်ထဲနဲ့ဆန်းတယ်ရတာပေါ့။အခုပြောလို့ကျမကြီးနည်းနည်းလူအိုသူအိုလေးကြတော့လည်းနေပြည်တော်နေမခံနိုင်လို့တမအေးဒီပေါက်သေးတဲ့လူကဒီအဲ့လိုမျိုးဖြစ်တာပေါ့လေအခုဟာလေးရောတော့ရှိသွားပြီပြည်ရတယ်လေ
စပေးရှောင်းဒေတာတွေမှာဆေးဝါးကုသမှုလုံလုံလောက်လောက်မရကြဘူးလို့လည်းပြောပါတယ်ကုံစေနှုံးတွေကြည်မြမှုတွေကြောင့်ရောလမ်းပန်းဆက်သွေးဖြတ်တောက်ခံထားရတွေကြောင့်မှာဆေးဝါးနဲ့စားတောက်ကုန်တွေလုံလုံလောက်လောက်မရနိုင်ကြတာပါစစ်ဘေးရှောင်ရတာကြာလာတာနဲ့အများအလူရှင်တွေနဲလာတာကြောင့်လဲစစ်ရှောင်တွေရဲ့စာဝန်ရေးခက်ခဲလာနေကြတယ်လို့စစ်ရှောင်ကူညီပေးနေသူတွေကပြောပါတယ
်။နန်းလောင်ပြပြပေးခဲ့တာပါရှင်။ထိုင်းနိုင်ငံခြားရေးဝန်ကြီးဖရန်ဖရီဗဟီဒာနုကရယုတ်တည့်ရာဒုကနှုတ်ထွက်လိုက်တာဟာဝန်ကြီးချုပ်ဆရတ်သားအစိုးရအပေါ်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်တယ်လို့လက်ရှိအစိုးရအဖွဲ့တွေမှာအကြောင်းတွေဘလောက်ရှိခဲ့တယ်လဲဆိုတာထင်ရှားတယ်လို့ထိုင်းမြန်မာအရေးကျွမ်းကျင်သူတို့က VOA ကိုပြောပါတယ်။မြန်မာအရေးမှာလည်းတက်တက်ကြွကြွဥဆောင်နေတဲ့ထိုင်းဝင်ကြီးပရန်ပရီနှုတ်ထွက်ခဲ့တာဟာမြန်မာမူဝါဒကိုဘယ်လိုရိုက်ခတ်မှုတွေရှိမလဲ။ဘန်ကောက်ကဆက်ဆက်တက်ကသူကမြန်မာအရေးကျွမ်းကျင်သူလာလီတာဟာဝန်းကိုမိုက်ရင်ချင်းနိုင်ငံ Zoom ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ For us here in Thailand it was a big blow
ထိုင်းနိုင်ငံမှာရှိတဲ့ကျမတို့အတွက်ကတော့စရိတာအစိုးရအဖွဲ့အပေါ်ကြီးမားတဲ့ထိုးနှက်ချက်လို့မြင်ကြပါတယ်။ ပန်ပရီရထိုးကနေနှုတ်ထွက်သွားပြီလို့ကျမသင်ငယ်ချင်းစီကဆက်စချင်းကြားလိုက်ရချိန်မှာနှောက်ပြောနေတယ်လို့တောင်ထင်လိုက်တာပါ။လက်ရှိအစိုးရအဖွဲ့ထဲမှာပြဿနာတွေအများကြီးရှိနေတယ်ဆိုတာကျမတို့သိကြပါတယ်။ဒါပေမဲ့ပန်ပရီရဲ့နှုတ်ထွက်စာကိုတွေးလိုက်တဲ့အချိန်မှာကျမမယုံနိုင်အောင်ဖြစ်ရပါတယ်။အစိုးရဝန်ကြီးတွေထဲမှာသဘောထားကွဲလဲမှုတွေအများကြီးရှိလာပြီးတော့အကြောင်းတွေရှိလာနေတယ်ဆိုတာကျမတို့ အတွက်သူကြိုးပမ်းအားထုတ်မှုတွေကိုလူတချို့ဒါမှမဟုတ်အစိုးရအဖွဲ့တစ်ခုလုံးကမျက်ကွယ်ပြုခဲ့တယ်လို့သူခံစားရတယ်လို့ကျမတို့မြင်ပါတယ်။သူရဲ့ထပုံအရာဆိုရင်ဒုတိယဝန်ကြီးချုပ်အနေနဲ့ရောနိုင်ငံခြားရေးဝန်ကြီးအနေနဲ့သူ့ရဲ့ကြိုးပမ်းလှုပ်ဆောင်မှုတွေကိုဝန်ကြီးချုပ်စရိတာအစိုးရအဖွဲ့အနေနဲ့ချီးကျူးပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့သူရဲ့ဆောင်ရွက်ချက်တွေနဲ့စိတ်အားထက်သန်မှုကိုပိုးပြီးတော့တံဖိုးထားတဲ့လို့ယူဆထားပုံရှိပါတယ်။ဘလို့ပဲဖြစ်ဖြစ်ပန်ပရီနှုတ်ထွက်သွားတာဟာအစိုးရအဖွဲ့အတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုပါပဲ
။ So how has Khun Panpuri's approach to Myanmar
မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ဒီနိုင်ငံသားရေးဝန်ကြီးပန်ပရီချီကက်လှုပ်ဆောင်မှုတွေကအရင်ထိုင်းဆိုရလက်ထက်နဲ့ဘလို့ကွာခြားလဲရှင်။နောက်ပြီးတော့ပန်ပရီနှုတ်ထွက်တဲ့ကိစ္စကနှစ်နိုင်ငံဆက်ဆံရေးပေါ်မှာရောဘလို့တက်ရောက်မှုတွေရှိလဲ
I've met him a few times and I can confirm to you that his expertise is not directly on
ကျမသူနဲ့တွေ့ဆုံစကားပြောဖို့ပါတယ်တခြားတာကတော့သူ့ကျွမ်းကျင်တဲ့နယ်ပယ်ထဲမှာမြန်မာနိုင်ငံမပါဘူးလို့ကျမပြောလို့ရတယ်ဒါပေမဲ့ထိုင်းအစိုးရဝန်ကြီးအနေနဲ့မြန်မာအရေးကိုသူပိုသိချင်တဲ့လေလာချင်တဲ့မြန်မာအရေးဟာထိုင်းနိုင်ငံအတွက်အရေးပါတဲ့ကိစ္စရပ်ဖြစ်တယ်ဆိုတာသူနားလည်တယ်လို့ကျွန်မမြင်ပါတယ်။အကြမ်းဖက်မှုတွေများလာတာနဲ့အများမြန်မာနိုင်ငံဖက်ချန်းကဒုက္ခတွေအများအပြားထိုင်းနိုင်ငံထဲကိုဝင်လာနေတာပါ။မြန်မာအရေးမှာထိုင်းကပုံမတက်ကြွတဲ့အခန်းကဏ္ဍကနေပါဝင်ရမယ်ဆိုတာပန်ပရီခံယူထားပါတယ်။ဒါပေမဲ့ထိုင်းနိုင်ငံကဥဆောင်အခန်းကဏ္ဍကနေပါဝင်နေမယ်ဆိုရင်အာဆီယံကိုပေးဖယ်ထားသလိုဖြစ်သွားမယ်လို့သူကယူဆထားပါတယ်။မြန်မာနိုင်ငံမှာညီငယ်ရေးရဖို့ကြားဝင်ညှိနှိုင်းတဲ့နေရာမှာအာဆီယံရဲ့အခန်းကဏ္ဍကိုဖန်ပရီကပို့ပြီးတော့မြင့်တင်လိုတယ်လို့ကျွန်မမြင်တယ်။မြန်မာကိစ္စနဲ့ပတ်သက်ရင်အာဆီယံနဲ့ပူးပေါင်းလှုပ်လှုပ်မလှုပ်လှုပ်ထိုင်းအနေနဲ့အင်ဒီချင်းနိုင်ငံတနိုင်ငံအနေနဲ့တက်တက်ကြွကြွဆောင်ရွက်တင်တယ်လို့ကျွန်မထင်ပါတယ်။အာဆီယံနိုင်ငံတွေနဲ့ပဲရှင်းရှင်းတရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်စတဲ့တခြားမြန်မာအိန္ဒိချင်းနိုင်ငံတွေနဲ့ပဲရှင်းရှင်းထိုင်းမြန်မာနယ်စပ်မြင့်အရှေ့ကီလိုမီတာ 2400 ကျော်လောက်မရှိကြပါဘူးမြန်မာနိုင်ငံရဲ့ပြဿနာတွေကိုထိုင်းနိုင်ငံကအဓိကမျှဝေခံစားရတာပါပထဝီအနေထားအရာဆိုရင်လဲထိုင်းမြန်မာနယ်စပ်ဟာအလွန်အရေးကြီးပြီးဗျူဟာမြောက်တယ်လို့ကျွန်မမြင်ပါတယ်နမူနာအနေနဲ့ပြောရရင်မျှဝေတိုက်ပွဲကိုကြည့်ရင်ထိုင်းနိုင်ငံရဲ့အရေးပါတဲ့အခန်းကဏ္ဍကိုကမ္ဘာကတွေ့ကြမှာပါဘာကြောင့်လဲဆိုရင်မြဝတီဟာမြန်မာနဲ့ထိုင်းနိုင်ငံကြားဝန်ပေါက်ဖြစ်ပါတယ်။ဒါကြောင့်မြဝတီဟာ KNU, KNLA ဒါမှမဟုတ်ကရင်ဦးဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေရဲ့လက်အောက်ကိုကြားရောက်မယ်ဆိုရင်စစ်ကောင်စီအနေနဲ့ပြူဟာမြောက်နယ်စပ်မျိုးဖြစ်တဲ့ထိုင်းဘက်ခြမ်းကမဲဆောက်ကိုရောက်ဖို့ထွက်ပေါက်လုံးဝရှိမှာမဟုတ်တော့ပါဘူး။ဒါကြောင့်ထိုင်းရဲ့အနေထားကထင်တာထက်ပိုးပြီးတော့အရေးကြီးတယ်လို့ကျွန်မမြင်ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံဟာမြန်မာအတွက်အလွန်အရေးပါနေတယ်ဆိုတာထိုင်းလုံခြုံရေးတပ်ဖွဲ့တွေကသိပြီးတော့သဘောမပေါက်ဘူးလို့ကျွန်မခန်းစားရတယ်။
How did
အဲ့တော့မြောက်ရီတိုက်ပွဲကိစ္စမှာထိုင်းဆိုရကဘလို့ကဏ္ဍကနေပါဝင်ခဲ့လဲရှင
် Frankly I'm not so sure about that I believe that
ပုံမှန်လေးလေးပြောရရင်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်မအသေးချာမသိပါဘူးစောချစ်သူဦးဆောင်တဲ့ကရင်နယ်ခြားဆောင် BGF ကတော့အရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တယ်လို့ကျွန်မမြင်တယ် BGF နဲ့စီးပွားရေးလုပ်နေတဲ့ထိုင်းစီးပွားရေးသမားတွေနဲ့ထိုင်းဖက်ကျန်းကတခြားလူတချို့နဲ့အကျိုးစီးပွားတွေရှိနေတယ်ဆိုတာသိပါတယ်တခုတေချာတာကတော့မြဝတီတိုက်ပွဲအကြောင်းထိုင်းပြည်သူတွေစိတ်ဝင်တစားရှိကြတာကတော့အံ့ဩစရာကောင်းပါတယ်။တာမန်ဆိုရင်မြန်မာဖက်မှာဘာပဲဖြစ်ဖြစ်ထိုင်းလူတို့ကစိတ်ဝင်စားကြပါဦး။အခု KNLA, KNU နဲ့ပူပေါင်းတပ်ဖွဲ့တွေကမြဝတီနဲ့တပ်စခန်း209ကိုသိမ်းပိုက်နိုင်ခဲ့တာကိုသူတို့ကစိတ်ဝင်စားကြတယ်။ဒါပေမဲ့ BGF ကနေစစ်ကောင်စီတပ်တွေကိုခေါ်လာပြီးတော့209စခန်းကိုပြန်သိမ်းပိုက်လိုက်တဲ့အပေါ်မှာထိုင်းလူတို့ကအတော်လေးစိတ်ပြက်ခဲ့ကြတာပါ။
အခုလိုထိုင်းနိုင်ငံသားရေးဝန်ကြီးပန်ပရီနှုတ်ထွက်သွားတဲ့ကိစ္စမှာနိုင်ငံသားရေးဝန်ကြီးအစ်စ်ကိုအစာထိုးခန့်အပ်ဖို့ရှိတယ်လို့တော့ထိုင်းပေါ်မော့ကလလီတာဟန်ဝမ်ကသုံးသပ်ပါတယ်ရှင်
လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်မဲ့သမ္မတဟောင်းဒေါ်နယ်ထရန့်ဟာဒီသတင်းပတ်ထဲမှာတော့အနောက်အလဲပိုင်းပြည်နယ်မစ်ရှိဂန်မှာမဲဆွဲစည်းရုံးဖို့ပြင်ဆင်နေပါတယ်။လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲရလဒ်ကိုအလှည့်ပြောင်းဖြစ်စေနိုင်တဲ့အရေးပါတဲ့ပြည်နယ်အနေချင်းရှိတဲ့အထက်မှာမစ်ရှိဂန်ပြည်နယ်လည်းပါဝင်ပါတယ်။ VOA သတင်းတောက် Scott Stans ပေးပို့တဲ့သတင်းကိုမက်ခင်ဖြူထရီကတင်ပြပေးပါမယ်ရှင်။
မရှိခဲ့ပြည်နယ်ကမဲဆန္ဒရှင်တွေဟာ2016ရွေးကောက်ပွဲတုန်းကဒေါ်နယ်ထရမ့်ကိုမဲပေးခဲ့ကြပေမဲ့လို့2020မှာတော့ဂျိုးဘိုင်ဒန်ကိုရွေးချယ်ခဲ့ကြတာပါဒီနှစ်ရွေးကောက်ပွဲမှာတော့သူတို့နိုင်လိမ့်မယ်လို့ Republican ရော Democrat တွေကရောနှစ်ဖက်စလုံးကယုံကြည်နေကြပါတယ်ထရမ့်ကတော့လက်ရှိသမ္မတဘိုင်ဒန်ရဲ့ပြစ်စစ်ကားတွေအတွက်ထောက်ပံ့ကြေးပေးတာအပါအဝင်ပြန်ပြည့်မြေစွမ်းအင်သုံးစွဲရေးစီမံကိန်းကြောင့်အလုတ်ကင်ဆုံးရှုံးလာရနိုင်တဲ့ကားလုံငယ်လုတ်ကင်သူတွေရဲ့ထောက်ခံမဲ့ရဖို့မဲဆွဲကြိုးပမ်းနေပါတယ်ကြတော့ဗိုလ်ခုနေလူလူစုဝေးပဲမှာသူအဓိကမဲဆွဲမဲ့အကြောင်းအရာလည်းဖြစ်ပါတယ
်သူကြောင့်ကားလုပ်ငန်းတွေဖျက်ဆီးခံရတဲ့မီရှိဂန်ပြည်နယ်မှာကျွန်တော်တို့ရှိနေပါမယ်နောက်ဆိုရင်မီရှိဂန်ပြည်နယ်မှာကားလုပ်ငန်းဆိုတာကြံတော့မှာမဟုတ်ပါဘူးအလုပ်ကံတွေလည်းရှိတော့မှာမဟုတ်ပါဘူးအတိတ်ပဲမရှိတဲ့သူ့ရဲ့လျှက်စစ်ကားလုပ်ပိုင်ခွင့်တွေကြောင့်လုပ်ငန်းတွေအားလုံးတရုတ်နဲ့တခြားနိုင်ငံကိုပြောင်းရွှေ့ကုန်ကြပါပြီ
မော်တော်ကားလုပ်သမားတွေကိုကိုးစားပြုတဲ့အဓိကသမဂ္ဂကြီးကတော့ဘိုင်ဒန်ကိုပဲထောက်ခံပါတယ်သမဂ္ဂကိုယ်စားလှယ် Paul Turrenty ကအခုလိုပြောပါတယ
် Donald Trump most likely has the support of big corporations in Michigan
Michigan မှာရှိတဲ့စီးပွားရေးလုပ်ငန်းကြီးတွေကတော့ Donald Trump ကိုပုံပြီးထောက်ခံနိုင်ပါတယ်အလုပ်သမားလူတန်းစားတွေကိုဖိနှိပ်နေတာသူတို့ပါဆိုတော့ဒီလိုလုပ်ငန်းကြီးတွေကထောက်ခံနေဆိုရင်ဒါဟာသူ့အတွက်တိရခိုင်နှုန်းပဲရှိပါတယ်အလုပ်သမားလူတန်းစားကတော့မထောက်ခံပါဘူး
ဒါတော့အလုပ်သမားသမဂ္ဂဝင်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုယူတဲ့ Biden ဘက်ကမဲဆွဲစကားပါNBC ရုပ်သံဌာနကကောက်ယူတဲ့လူမှုစစ်တမ်းအရာကတော့ဘိုင်ဒန်ဟာထရမ့်ထက်ပိုပြီးထောက်ခံမဲရနေသေးပေမဲ့လို့လူငယ်ရဲ့၄နှစ်ကလောက်တော့မဲကွာဟမှုသိမမြတော့ပါဘူးသမ္မတဘိုင်ဒန်ကလည်းပြန်ပြတ်ထရမ့်ကိုအခုလိုထုံးတဲ့ဝေဖန်ပါတယ
် Donald Trump's vision of America is one of revenge and retribution
ထရမ့်ရဲ့အမေရိကအပေါ်အမြင်ကလက်စားချေဖို့လက်တုံ့ပြန်ဖို့တသက်ပဲကမ္ဘာကြီးကိုမာရာလာကိုဆိုင်အိမ်လောက်ပဲမြင်ပြီးဘီလီယံနာတွေကိုဥညွတ်အမေရိကန်သမ္မတအလုပ်သမားတွေကိုတော့ဖိနှိပ်နေတဲ့အရှုံးသမားသမ္မတဟောင်းတယောက်ရဲ့အမြင်ပါသူကတိုင်းပြည်ကိုမထောက်ခံရုံနဲ့မကဘူးနှိမ့်ချနေတာပ
ါမီရှိဂန်မှာဘိုင်ဒန်အတွက်ထိခိုက်လာစေနိုင်တာကတော့ဂါဇာစစ်ပွဲမှာဘိုင်ဒန်ကဣသရေလပေါ်ထောက်ခံမှုကိုဆန့်ကျင်ကြတဲ့အရင်ကဒီမိုကရက်တီကိုအစင်ဆက်မဲပေးလာကြသူတွေကဒီတစ်ချိန်မှာထောက်ခံမဲမပေးဘဲနေကြမှာကိုပါDetroit Islamic Center ကတရားဟောဆရာ Omar Suleiman ကအခုလိုပြောပါတယ
် He is intentionally I think pursuing a policy that is not only inhumane
သူဟာဘယ်သူမှမလိုလားတဲ့လူမဆန်တဲ့ဆက်ဆုပ်ဆရာမူဝါဒကိုကျင့်သုံးနေုံနဲ့မကဒီရဲ့အကျိုးဆက်ကို2024နိုဝင်ဘာရွေးကောက်ပွဲမှာပါခံရအောင်လုပ်နေတာလို့ကျွန်တော်တို့ထင်တာပဲ
Michigan ပြည်နယ် Adams မြို့နယ်မှာလည်းမဲဆန္ဒရှင်တွေက Biden ဟာလူဝင်မှုကြီးကြပ်ရေးနဲ့နေဆက်ထိန်းချုပ်ရေးပြဿနာတွေကိုလည်းမကင်တွင်နိုင်ဘူးလို့ယူဆလာကြတဲ့အကြောင်းမြို့နယ်ကတာဝန်ရှိသူ Randy Johnson ကပြောပါရယ
် Look how many and I'm not saying this in a bad way but look how many people
ကျွန်တော်ဆုံးမပြောရတာမဟုတ်ပါဘူးဒါပေမဲ့လူတွေဘလောက်များများနေဆက်ဖြတ်ဝင်လာနေကြလဲဆိုတော့ကြည့်ပါကျွန်တော်တို့မသိလိုက်ပဲဝင်လာတဲ့သူတွေဘလောက်များများနေပြီလဲမကောင်းတဲ့သူတွေဘလောက်များများပါလာမလဲ Trump ရဲ့နေဆက်တိုင်းကြီးကတော့ဒါတွေကိုထိန်းချုပ်နိုင်မှာပါ
မီရှိဂန်ပြည်သူတွေဟာဘိုင်ဒန်ကိုစိတ်ပြတ်နေကြပြီလို့ထရမ့်ကလည်းပြောပါ
တယ်
ဒီနိုဝင်ဘာမှာမီရှိဂန်ပြည်သူတွေကတော့အသုံးမကျတဲ့ဂျိုးဘိုင်ဒန်ကိုဖယ်ပြီးနေရာကထွက်သွားတော့လို့ပြောလာကြတော့မှာပ
ါဘိုင်ဒန်ကလည်းအလို့သမားတပ်မခရီးရဲ့ထောက်ခံမှုအားကိုယူပြီးပြန်အရွေးခရဖို့ကြိုးပမ်းနေပါတယ
် You're the best in the world You know you had my back in 2020
ခင်ဗျားတို့ဟာကမ္ဘာပေါ်မှာအကောင်းဆုံးလူတွေပါ2020တုန်းကကျွန်တော်ကိုထောက်ခံမဲ့ပေးခဲ့ကြတယ်အဲ့ဒီထောက်ခံမဲ့ကြောင့်ပဲကျွန်တော်ဒီကနေ့အမေရိကန်သမ္မတအဖြစ်ရပ်တည်နိုင်တာပါဒါတွေဟာခင်ဗျားတို့ကြောင့်ပါဒီလိုပဲ2024မှာလည်းဒေါ်နယ်ထရန့်ရှုံးနိမ့်စေရပါမယ
်ပြီးခဲ့တဲ့သတင်းပတ်တည်း CBS သတင်းဌာနကကောက်ယူတဲ့လူမှုစစ်တမ်းအရာကတော့ခုချိန်မှာဘိုင်ဒန်ဟာထရမ့်ထက်ထောက်ခံမဲ့အနည်းငယ်အသာစီးပိုရနေစေဖြစ်ပါတယ်မီရှိဂန်ပြည်သူ၃ပုံ၂ပုံနီးပါးကတော့ဒီနှစ်သမ္မတရွေးကောက်ပွဲမှာမဲပေးဖို့ကလူခဲ့တဲ့၄နှစ်ကထက်ပိုပြီးတော့အရေးကြီးတယ်လို့ပြောဆိုနေကြပါတယ်ရှင်
ခုနအမေရိကန်ရွေးကောက်ပွဲအကြောင်းပုံပြရုပ်သံကိုတင်ပြပါမယ်။အမေရိကန်ပြည်ထောင်စုမှအဓိကပါတီကြီး2ရက်ရှိပြီးသူတို့ကိုအယောင်တွေနဲ့ပြောဆိုသတ်မှတ်ပါတယ်။ ဒီမိုကရက်တစ်ပြည်နယ်ကိုအပြားရောင်းရီပါဘလစ်ကန်ပါတီကိုအနီးရောင်းဆိုပြီးတော့ရည်ညွှန်းသုံးဆွဲပါတယ်ဒီလိုအယောင်တွေကိုဘလို့ခွဲခြားသတ်မှတ်တာပါလဲ VOA ရဲ့ပုံပြရုပ်တံကိုမအေးသနာကျော်တင်ဆက်ထားပါတယ်ရှင်
အမေရိကန်နိုင်ငံရေးမှာအနီးရောင်ပြည်နယ်အပြားရောင်ပြည်နယ်ဆိုတာတွေ့ရလေရှိတဲ့စကားလုံးတွေပါအနီးရောင်ပြည်နယ်တွေမှာမဲဆန္ဒရှင်အများစုက Republican Party ကရှင်ပြိုင်သူတွေကိုမဲပေးကြပါတယ်အပြားရောင်ပြည်နယ်တွေမှာ Democratic Party ကရှင်ပြိုင်သူကိုအများစုထောက်ခံပါတယ်ဒီလိုအယောင်တွေနဲ့ပါတီထောက်ခံမှုတတ်မှတ်တာကအမေရိကန်ရုပ်သံသတင်းဌာနတွေကစလိုက်တာပါ1960-1990ပြည်လွန်နှစ်ပိုင်းတွေကရောင်းဆောင်ရုပ်မြင်သံကြားတွေစပေါ်လူကြိုက်များလာတော့ရွေးခောက်ပွဲညရလဒ်သတင်းကြေညာတဲ့အခါရုပ်သံသတင်းတွေမှာအနိုင်အရှုံးမြေပုံကိုအယောင်တွေနဲ့ခွဲပြသွားတယ်။ပထမတော့ဘဲပါတီကိုဘဲအယောင်နဲ့ပြမယ်ဆိုတာတသက်မှန်မှန်မရှိပါဘူး။တက်ခရစ်2000ပြည့်နှစ်ရွေးခောက်ပွဲမှာတော့ရုပ်သံဌာနအများစုကဒီမိုကရက်တစ်ပြည်နယ်တွေကိုအပြားအယောင်ရီပါဘလစ်ကန်ပြည်နယ်တွေကိုအနီးအယောင်ချေပြခဲ့ပါတယ်။အဲ့တော့မှနိုင်ငံရေးစကားပြောရမှာလေအနီးရောင်ပြည်နယ်အပြားရောင်ပြည်နယ်ဆိုပြီးတော့စတင်သုံးဆွဲလာကြပါတယ်။ခရမ်းရောင်ပြည်နယ်မပြတ်သားတဲ့ပြည်နယ်ကတော့အနီးနဲ့အပြားနှစ်ရောင်ဆက်ဖြစ်ပါတယ်။အဲ့ဒီပြည်နယ်တွေကပါတီနှစ်ခုကိုထောက်ခံမှုမတိမ်မရင်ရှိတာကြောင့်တစ်ဖက်ဖက်ကအာသာသွားနိုင်ပါတယ်။
မိုင်းဆော့လို့နာမည်ပေးထားတဲ့ယူကရိန်းဘာရှင် Minecraft ကွန်ပျူတာဂိမ်းကယူကရိန်းနိုင်ငံရဲ့ထင်ရှားတဲ့ Solida စားတွင်တွေကိုအခြေခံထားတာပါ။နာမည်ကျော်ဂိမ်း Minecraft ကိုယူကရိန်းအတွက်တီးသန့်ဘာရှင်တမျိုးနဲ့ထုတ်ထားပြီးအမေရိကန်အကသရင်မှုအပါအဝင်ကမ္ဘာတဝန်းအနုပညာရှင်တွေနဲ့ထင်ရှားကြော်ကြားသူတွေနဲ့ပါအားဖြည့်ထားပါတယ်။ VOA သတင်းတောက် Anna Kostuchenko သတင်းပေးပို့ထားပါတယ်။မအီတန်စင်ကပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံ Solida စားတွင်းတွေဟာအမခန့်တရှိနေတာကြောင့်ရုရှားရဲ့ကျူးကျော်စစ်မတိုင်ခင်အထိကမ္ဘာလှည့်ခီးသွားတွေလာလေကြတဲ့နေရာဖြစ်ပါတယ်။အခုတော့စစ်ပွဲတွေကြောင့်2023ခုနှစ်အစောပိုင်းကတည်းကဒီမြေအောက်စားတွင်းတွေကိုပိတ်ထားရပါတယ်။ယူကရိန်းနိုင်ငံရဲ့အဖို့တပ်အမွေနှစ်နေရာတွေဖြစ်တာကြောင့်ဆက်လက်ပြီးတော့ထောက်ပံ့နိုင်ဖို့အတွက် United 24 ပရာဟိတအဖွဲ့အစည်းတစ်ခုကနေတဆင့်ရန်ပုံငွေရှာဖွေပေးနေပါတယ်။
Коли був окупований Солідар
2024 ခုနှစ် February လမှာ Solidar စားတွင်းတွေကိုရုရှားကိုထိန်းချုပ်လိုက်ပါတယ်။ Ukraine နဲ့ထူးခြားတဲ့စားတွင်းတွေနဲ့မြို့ကြောင်ဆက်ပြီးတော့ဝေမျှနိုင်အောင်လို့ Ukraine ရဲ့တခြားမြို့တွေကစစ်ပွဲတွေအကြောင်းကိုကမ္ဘာကဆက်သိနိုင်အောင်လို့ဒီစီမံကိန်းချက်ချင်းဆောက်ဖို့ကျွန်မစဉ်းစားခဲ့ပါတယ
်။ Що Україна бореться за кожне своє місто.
ဒီလိုစီမံကိန်းတွေကြောင့် Ukraine စားတွင်းတွေကို Minecraft computer game ကနေတစ်စက်လေးလာနိုင်နေပါပြီ။ဒီနေရာ16ခုပါဝင်ပြီးတော့ဂိမ်းတွေကအဆင့်တွေအောင်မြင်ဖို့အတွက်ကစားသမားတွေအတွက်စုတွေရရှိနိုင်အောင်လဲသူကဖန်တီးထားတဲ့အကြောင်းပြောပြပါသေးတယ်
။Sweet
Minecraft ဂိမ်းတွေက Minesalt ကဘာမှ Solida စားရင်းမျိုးကိုရှင်းညွှန်းပြီးတော့ဖန်တီးထားပါ။ဂိမ်းထဲမှာအနိုင်ရဖို့ဆိုရင် online ခေစဉ်တခြားပြောသွားတဲ့အကြောင်းအရာတွေကိုတေချာအယုံဆိုင်နားထောင်ရမှာဖြစ်ပြီးတော့ Crystal ကြောက်တွေကိုလည်းနောက်ဆုံးမှာလိုက်ပြီးတော့စုဆောင်းထားဖို့လိုပါတယ်။ ကစားသမားတွေကိုကူညီဖို့အတွက် Mind Salt ကဘာအတွက်တီးသန့်ကိုယ်စားလှယ်တွေခံထားပါတယ်။ယူကရိန်းနယ်ပယ်ကနေဒါရုပ်ရှင်မင်းသမီး Catherine Winnick, Virgin Group တီထောင်သူတထေးကြီး Richard Branson, Nobel ဆုရှင် Paul Nurse, Misha Collins, Polonama Alexander Sinchenko, American အာကာသယာဉ်မှူးဟောင်း Scott Kelly စတဲ့အနုပညာရှင်တွေနဲ့နာမည်ကျော်သူတွေကလည်းအသီးသီးတာဝန်ယူပေးထားတာဖြစ်ပါတယ်။
There's a lot of hidden places in the salt mine.
စားရင်းတွေမှာဟွက်ထားတဲ့နေရာတွေအများကြီးရှိပြီးဒီလိုကြောင်တွေထဲမှာ crystal ကြောက်တွေကိုလိုက်ရှာရတာပဲမလား။အဲ့ဒါနဲ့ပဲ Solida မြို့ရဲ့သမိုင်းကြောင်နဲ့စားရင်းတွေကိုခလေးတွေလေးလာပြီးသားဖြစ်သွားပါတယ
်။အာဂတယင်မူဟောင်းကယ်လီကယူကရိန်းကိုကူညီရဲ့နေရာမှာပါဝင်လာတာနှစ်နှစ်နီးပါးရှိသွားပါပြီ။ Kiev မြို့တော်က Ogmatic ခလေးစေးရုံကိုလည်းတွားရောက်ခဲ့ပြီးတော့သူ့ရဲ့ digital အသွင်ဖန်တီးထားတဲ့အနုပညာပုံစံမျိုးစုံကိုအလဲလှယ်လုပ်လို့မရနိုင်တဲ့ NFT token တွေရောင်းချရတဲ့ငွေတွေကဒေါ်လာ5သိန်းကျော်ကိုလှူဒါန်းဖို့လည်းကတိပြုထားပါသေးတယ်။
I said it was the fifth most meaningful.
ကျွန်တော်အတွက်ကတော့အာကာသတဲကို၄ကောက်သွားရောက်ခဲ့တာပြီးရင်ယူကရိန်းကိုသွားတဲ့ဒီတစ်ခေါက်က၅ချိန်မြောက်အကျိုးရှိဆုံးခရီးလည်းဖြစ်ပါတယ်။
Minecraft computer game နဲ့မှာ Ukraine စားတွင်နေဖန်တီးနိုင်ဖို့ game ဖန်တီးသူတွေနဲ့စားတွင်ကြီးချက်တဲ့ Artemson company ကသူတွေဆွေးနွေးတိုင်ပင်ကြပါလိမ့
်။ Tampini male povitrano ku
ဤတော့ ਐ တဲ့တွေစားတွင်နေတဲ့လက်လေလေးလာနိုင်ဖို့လိုက်ပြတဲ့အစီအစဉ်တွေရှိခဲ့ပြီးတော့မိုးပြံမူပေါင်းကြီးတဲ့ light စီးတာနဲ့ဘလုံးပွဲတွေကျင်းပတာတို့လည်းလုပ်ခဲ့သလိုခင်းနဲ့ကမ္ဘာဆန်ချင်းချိုးတဲ့ဖြစ်ရပ်တစ်ခုတောင်ရှိခဲ့ပါသေးတယ်။
Minimal povitrano ku la
computer game ဖန်တီးသူတွေကသူ့ကိုဆက်သွယ်လာခဲ့ပြီးတဲ့နောက်သူ့ရဲ့6နှစ်အရွယ်သမီးလေးကိုလည်းသူလုံးလုံးတဲ့နေရာကိုလိုက်ပြခွင့်ရခဲ့တာပါ။
အကြမ်းဖက်သမားတွေလက်အောက်ကနေယူကရိန်းလွတ်မြောက်တဲ့အခါကျွန်တော်ရဲ့အိမ်ဖြစ်တဲ့ယူကရိန်းနိုင်ငံစီပြန်လာခဲ့မှာပ
ါ Minecraft computer game နဲ့က Minesalt ကဘာထဲမှာကစားသူတွေအနေနဲ့အထူး QR code ကနေတဆင့်ယူကရိန်းနိုင်ငံအတွင်းကစာတင်ကြောင်းတွေအတွက်ထောက်ပံ့ကြေးလှူဒါန်းနိုင်ပါတယ် game စတင်ထုတ်ဝေပြီးတော့ပထမသတင်းပတ်အတွင်းမှာဒေါ်လာ1သိန်းကျော်ကောက်ခံရရှိတဲ့အကြောင်း United 24အဖွဲ့စီမံသူတွေကပြောပြပါတယ်ဒီအလူငွေကိုတော့ရုရှားမစ်ဆိုင်းထိမှန်ပြီးတော့ပျက်စီးသွားတဲ့ဒင်းနီပရိုဒီတာကစာတင်ကြောင်းပြင်ဆင်မွမ်းမံရမှာသုံးဆွဲသွားမှာလည်းဖြစ်ပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်တဲ့ရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရဲ့2024ခုနှစ်မေလ1ရက်ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ24.50MHz တိတိုကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာ Ukraine မြန်မာနှိုင်းရှင်ချက် American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကဘာတလခီးသွားအစီအစဉ်တို့ကိုနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုတင်ပြပါမယ်ရှင်။မြန်မာနိုင်ငံကစိုက်ပျိုးရေးလုပ်ငန်းတွေမှာဓာတုပစ္စည်းတွေကိုအလွယ်တကူအသုံးပြုနေကြတဲ့အတွက်စားသုံးသူတွေမှာကျန်းမာရေးအရစိုးကျိုးတွေပိုပြီးတော့များပြားနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကိုခင်မောင်စွန်မင်းကဒီသတင်းပတ်မြေကြီးဩဇာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်။မြန်မာနိုင်ငံကအစားအစာတွေအထူးသဖြင့်စိုက်ပျိုးရေးကရတဲ့အစားအစာတွေမှာတင်သားမြင်သားအရှိဆုံးဓာတုပစ္စည်းသုံးစွဲမှုကတော့စိုးစေးဖြစ်ပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေကအစားအစာတွေမှာစိုးစေးတွေသုံးစွဲကြတာရှိပေမဲ့အစားအစာနဲ့ဆေးဝါးကြီးကြပ်ရေးဌာန FDA ရဲ့အကြိမ်ကြိမ်စစ်ဆေးပြီးမှသာခွင့်ပြုတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းနိုင်ငံတကာမှလိုစားသုံးသူတွေအတွက် FDA အဖွဲ့ကခွင့်ပြုချက်ယူရပေမဲ့အများအားဖြင့်ကတော့အလွယ်တကူရရှိတာများတယ်လို့တားတောက်ကုန်လုပ်ငန်းရှင်တချို့ကပြောပါတယ်။ဒါပေမဲ့လည်းလုပ်ငန်းလိုင်စင်ရဲလို့လုံးစရာမလိုပဲမိမိဒေသအလျောက်ထွက်ရှိတဲ့ခြံတွက်သီးနှံတွေတောတွယ်သီးနှံတွေရောင်းချသူတွေကတော့အသီးအနှံတွေအမြန်မဲ့အောင်အမြင်လှအောင်ဆိုပြီးတရုတ်ကလာတဲ့ဓာတုဆေးမုံတွေဓာတုဆိုးဆေးတွေကိုပက်ပြန်းကြတာတွေရှိပါတယ်။ဒါဟာလည်းညာဘက်မှာပြန်ထားရင်မနဲ့မှာအလွယ်တကူမဲ့လာအယောင်တက်လာကြပါတယ်။အဲ့ဒီလိုဆိုးဆေးတွေဓာတုဆေးမုံတွေကိုစိုက်ပျိုးရေးထွက်ကုန်မှာအလွယ်တကူအသုံးပြုတာနဲ့ပတ်သက်ပြီးအရင် FDUB အလုံသမားအဖွဲ့ချုပ်မှာတောင်သူလယ်သမားအရေးတာဝန်ခံဆောင်ရွက်ခဲ့သူဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
။ဒီမှာနိုင်ငံမှာ FDA လို့ပေါ့ဗျာ။အစားအသောက်တွေကိုစနစ်စရာစစ်ဆေးတာတိချာချာစစ်ဆေးပုံမှန်စစ်ဆေးနိုင်တာမျိုးရှိဘူးလို့ပါတယ်။အဲ့ဒါအပြင်ကိုအဲ့ဒီဟာတွေကိုပို့ပြီးအားကောင်းအောင်ပေါ့စစ်ဆေးကြက်မှတ်တာပေါ့နော် enforcement ကိုဥပဒေတွေနောက်လောက်ကဲပို့ပြီးတော့အားကောင်းလာအောင်ဆောင်ရွက်ပြီးတဲ့အရေးယူဆောင်ရွက်မှုတွေဒါတွေအားလုံးပေါင်းစပ်ပြီးတော့ဆောင်ရွက်ဖို့လိုပါတယ်။အနှံ့နေတာရှိခံအောင်တုံးတဲ့ဟာတွေနောက်တစ်ခါအမှဲ့မလွန်အောင်လို့အမြန်မဲ့အောင်လို့တုံးတဲ့ဟာတွေမှာထိန်းချုပ်တဲ့စနစ်တွေရှိပါတယ်။အဲ့ထိန်းချုပ်တဲ့စနစ်တွေအောက်ကလောက်ရပါဘူး။ဘသူကမှလည်းကြည့်ပြီးတဲ့သူမရှိဘူး။အဲ့တော့တို့လွယ်လွယ်ပေါ်ပေါ်ရတဲ့ဟာတွေနဲ့ထုတ်တဲ့အခါကျမ်းမာရေးကိုထိခိုက်စေနိုင်ပါတယ်။အဲ့လိုထိခိုက်စေနိုင်တာကဘလောက်ထိထိခိုက်နိုင်လဲဆိုတာကိုလည်းစနစ်တကျစဉ်းရင်ပြည့်စုံထားနိုင်တာမရှိသေးပါဘူး။ဒါပေမဲ့ကြာလာတဲ့အခါထိခိုက်နိုင်ပါတယ်။ပြောလို့ရတာတစ်ချက်ကတော့ပေါ့နော်။ဒီဟာတဲ့နည်းနည်းနဲ့ food poisoning လို့ပေါ့။တဖြည်းဖြည်းနဲ့ထိခိုက်လာနိုင်ပါတယ်။အထူးသဖြင့်အစာတွေကိုတားရှိခံအောင်လုပ်တဲ့ဒီအမျိုးအစာတွေပေါ့။ဒါတွေကတစ်ချက်နည်းနည်းမှမသိတာဘူး။အမိကြာသွားတဲ့အခါကြာလို့ရှင်လည်းမသိတာဘူး။ဒါပေမဲ့ရေရှည်ဆွဲပြီးစားနေမယ်။ဒါတွေကိုပဲရေရှည်သုံးထိတွေ့နေမယ်ဆိုလို့ရှိရင်ဒါရှည်တဲ့အခါမှာလူရဲ့ကျန်းမာရေးကိုထိခိုက်စေနိုင်ပါတယ်။အစားအသောက်တွေကိုအယောင်ဆိုးတဲ့အယောင်တင်တဲ့အမှုန်တွေကသုံးရပါတယ်။နိုင်ငံတိုင်းပဲသုံးဒါတွေကိုကြေကြေပြန့်ပြန့်သုံးရပါတယ်။ဒါပေမဲ့ဒါတွေကို ထုတ်လုပ်တဲ့ကုမ္ပဏီတွေထုတ်လုပ်တဲ့နေရာတွေနောက်ပြီးတော့အဲတကယ်အသုံးပြတဲ့အခါကျရင်စံချိန်စံညွှန်းနဲ့အညီအသုံးပြတာတွေဒါမျိုးတွေသတိထားကြမယ်ဆိုရင်တော့ကျန်းမာရေးတွေစုစုတွေကိုရှော့ချနိုင်မှာဖြစ်ပါတယ်တခြားမကြည့်နဲ့ပေါ့ဗျာဒီဟိုစီးဝါးတွေမှာတော့မှပဲသူ့ရဲ့ side effect ရှိပါတယ်ဘာမှမသိတဲ့စူးစိဆိုရင်တော့တိကျပေါ့သူ့ရဲ့ side effect ပေါ့နော်စုစုဘေးရွက်စုစုတွေပေါ်လာနိုင်ကြရာရှိပါတယ်အဲ့တော့အဲ့ဒါတွေကိုလေစနစ်တကျထိမ့်သိမ့်ကိုကွဲဖို့လိုပါတယ်။စောင့်ကြည့်တဲ့ကိစ္စလိုတယ်၊စစ်ဆေးကြက်မှတ်တဲ့ကိစ္စတွေလိုတယ်လို့တင်ပြခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံကစိုက်ပျိုးရေးနဲ့စိုက်ပျိုးရေးထွက်ကုန်တွေကိုဓာတ်ရုပ်ပစ္စည်းတွေအသုံးပြုကြတဲ့အတွက်ပြည်တွင်းစားသုံးသူတွေရဲ့ကျန်းမာရေးကိုထိခိုက်ရုံသာမကပြည်ပကိုတင်ဖို့ရောင်းချရမှာလည်းအခက်အခဲတွေဖြစ်စေပါတယ်။တောင်သူလယ်သမားတွေဟာသူတို့ရဲ့စိုက်ပျိုးထုတ်လုပ်ရေးမှာအသီးအနှံအပင်တွေအောင်မြင်တယ်လို့မျက်မြင်နဲ့ဆုံးဖြတ်ကြလေရှိပြီးမမြင်ကြရတဲ့ဓာတ်ရုပ်ဓာတ်ကျွင်းတွေရဲ့ဆိုးကျိုးကိုတော့သိပြီးအလေးထားခြင်းမရှိကြပါဘူး။အဲ့ဒီအတွက်ပညာပေးကြတာဥပဒေအရကန့်သတ်ပိတ်ပင်တာတွေလည်းမရှိကြပါဘူး။ဒါနဲ့ပတ်သက်ပြီးဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပြပါဗျ
။ဒီမှာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းကနေပြီးတော့ထွက်ရှိလာတဲ့ဒီစိုက်ပျိုးရေးထွက်ကုန်တွေကိုလည်းဗမာပြည်သူပြည်သားတွေစားသုံးကြရတယ်။တခြားနိုင်ငံဝင်တဲ့ဟာတွေလည်းရှိတယ်။ဒါဒီကဒီစားတောက်ကုန်တွေကလူတွေအတွက်မရှိမဖြစ်တဲ့ကိစ္စလေ။လူတွေအတွက်ဆိုင်ပြည်ထွက်ကုန်တွေကဘေးဖြစ်စီတဲ့အကြောင်းအရာတွေလည်းရှိပါတယ်။အဲ့တော့အဲ့လိုဘေးဖြစ်စီတဲ့အကြောင်းအရာတွေကိုဖေရှားနိုင်မှသာရင်ကျန်းမာရေးအတွက်ပိုပြီးကောင်းရမှာပါ။နောက်ပြီးတော့ဒီနေ့သုံးလာကြတဲ့ chemical တွေပေါ့နော်ဓာတ်ရုပ်ပစ္စည်းတွေသူသဖြင့်တော့အာပိုသက်စီဖြန်းတဲ့ကိစ္စတွေနောက်တစ်ခါဓာတ်မြေဩဇာတွေဒါတွေကြောင့်မို့လို့လည်းဘေးအန္တရာယ်ရှိတယ်။စားတောက်ကုန်တွေမတန့်ရှင်းတာကြောင့်စားသုံးတဲ့သူတွေမှာလည်းဘေးအန္တရာယ်ရှိပါတယ်။ဒါပေမဲ့ဒီလိုပဲဆေးဝါးတွေအများကြီးသုံးတဲ့အတွက်ကြောင့်မလို့ဓာတ်ပစ္စည်းတွေပေါ့နော်အများကြီးသုံးတဲ့အတွက်ကြောင့်မလို့စားသုံးတဲ့သူတွေဘက်မှာလည်းပြဿနာတွေရှိပါတယ်အဲ့ဒီပြဿနာတွေတဲမှာတော့ဒီဒေါနှောတွေအတုအပတွေတာရှိခံအောင်လုပ်တဲ့ဆေးတွေကြောင့်တွေ့ရတဲ့ပြဿနာတွေနောက်တစ်ခါဒီအာရွက်ဖြန်းဆေးလိုပိုးသတ်ဆေးလိုအဲ့လိုဆေးတွေကအသုံးပြုလွန်ပြီးတော့ပေါ့နော်ကျန်နေတဲ့ဓာတ်တန်အကျွင်းတွေ residual လို့ခေါ်တဲ့ဓာတ်ဓာတ်ကျွင်းနေကြောင်ဖြစ်ရတဲ့ကျန်းမာရေးပြဿနာတွေတွေ့ရနိုင်ပါတယ်။ဒါတွေကဒီပြဿနာတွေကနိုင်ငံတကာဇေဝတ်ကိုတိုးမယ်ဆိုရင်ဒါတွေကအရေးကြီးပါတယ်။ဒါတွေကိုရှင်းအောင်မရှိအောင်လုပ်နိုင်မှနိုင်ငံတကာကိုယ့်ရဲ့ကုန်ပစ္စည်းကိုဝယ်မှဖြစ်ပါတယ
်။ကမ္ဘာအလုပ်သမားအဖွဲ့ချုပ် ILO ကနေလဲယာစိုက်ပျိုးရေးဓာတ်ပစ္စည်းစိုက်ပျိုးထွက်ကုန်စားတောက်ကုန်တွေနဲ့ပတ်သက်ပြီးကျန်းမာရေးအရာလမ်းညွှန်မှုတွေကိုထုတ်ပြန်ထားသလိုသဘောတူညီချက်တွေကိုရရှိဖို့လည်းလှုံ့ဆော်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကတော့အဲ့ဒီပြဋ္ဌာန်းချက်တွေသဘောတူညီချက်တွေကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက်မလိုက်နိုင်ရင်လည်းရနေပါတယ်။အဲ့ဒီလို ILO ပြဋ္ဌာန်းချက်တွေကိုသဘောတူလက်မှတ်ထိုးခဲ့ရင်မိမိတို့နိုင်ငံရဲ့တည်ရှိနေတဲ့လုပ်ငန်းတွေဥပဒေတွေကိုဆက်လက်ပြီးတပြေးညီအောင်ပြုပြင်ပေးရမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးလည်း FTUB အလို့သမားများအဖွဲ့ချုပ်ကတောင်သူလယ်သမားရေးတာဝန်ခံဆောင်ရွက်ခဲ့သူဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်။
အလိုကပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေထဲမှာစိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်တွေလည်းအများကြီးရှိတယ်။အဲလိုပြဋ္ဌာန်းချက်12ခုလောက်ရှိတယ်။အဲ့တော့အဲ့ပြဋ္ဌာန်းချက်တွေထဲမှာအစားအသောက်နဲ့ပတ်သက်တာပါတယ်။နောက်တစ်ခါစိုက်ပျိုးရေးလုပ်သားရေးနဲ့ပတ်သက်တာပါတယ်။နောက် labor inspection လို့ပေါ့။အဲ့လိုပဲ agree inspection inspector တို့ရှိဖို့အဲ့တွန်းထားတဲ့ပြဋ္ဌာန်းချက်တွေလည်းရှိတယ်။နောက်ပြီးတော့လူမှုဖူလုံရေးပေါ့။ဒေသမှာတွေရဲ့လူမှုဖူလုံရေးစိုက်ပျိုးရေးသမားတွေရဲ့လူမှုဖူလုံရေးကိုတာဝန်ယူပေးတာဒါမှမဟုတ်လို့ရှိရင်လည်းဖြည့်ဆည်းပေးတာအဲ့ဒါနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်တွေလည်းပါတယ်ဒီပြဋ္ဌာန်းချက်တွေကကိုယ့်နိုင်ငံနဲ့ကိုက်ညီတယ်ကိုယ့်နိုင်ငံလည်းသုံးမယ်ဆိုလို့ရှိရင်တော့ဒါကိုကျွန်တော်တို့လိုက်နာပါမယ်ဆိုပြီးအစိုးရတွေကလက်မှတ်ထိုးရပါတယ် ratification လုပ်ရပါတယ်အဲ့လိုလက်မှတ်ထိုးတဲ့အခါကျလို့ရှိရင်ဒါတွေဥပဒေနဲ့ဥပဒေထဲမှာတစ်ဖြည်းဖြည်းထည့်သွင်းလာတာပေါ့နော်ခက်တာကျွန်တော်နိုင်ငံလက်မှတ်မထိုးထားဘူးလက်မှတ်မထိုးတော့အာမလိုက်နာလည်းရတယ်ဒါပေမဲ့ကိုယ်နိုင်ငံအကျိုးစီးပွားအတွက်ကြည့်ပြီးတော့ဒါတွေကိုလက်မှတ်ထိုးသင့်မသင့်အဲ့ဒါတွေကခုနမိတ်ဖက်ပါတနာတွေပေါ့ထုတ်လုပ်တဲ့သူခြံချတဲ့သူတူလောင်တဲ့သူအစိုးရစသည်အားဖြင့်ဆွေးနွေးပြီးတော့ဒါတွေအားဖြင့်လုပ်ဖို့သင့်တယ်ဒါတွေအားဖြင့်လုပ်သင့်တယ်ဆိုတာမျိုးအဲ့ဒါမျိုးဆွေးနွေးတဲ့ဟာတွေကြည်ကြဲပြန့်ပြန့်ချစ်လာပြီးတော့အဲ့ဒီအကာအကွယ်တွေရလာရင်တော့ပိုကောင်းမှာပေါ့နော်
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ပြီးခဲ့တဲ့9နှစ်လောက်ကတည်းကထုတ်ပြန်ချက်အရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာကင်ဆာရောဂါဖြစ်ပွားမှုနှုန်းဟာဒုတိယနေရာမှာရှိတယ်လို့ဖော်ပြထားပါတယ်။ ဒါဟာဆိုရင်အဓိကစိုက်ပျိုးရေးထွက်ကုန်အပါအဝင်အစားအစာတွေကနေတဆင့်အများဆုံးဖြစ်ပွားကြတာလို့ဆိုပါတယ်။ဒါအပြင်အရင်ကအနောက်နိုင်ငံတွေမှာအဖြစ်များတဲ့ရင်သားကင်ဆာလိုရောဂါတွေတောင်မှမြန်မာနိုင်ငံကအမျိုးသမီးတော်တော်များများမှာဖြစ်ပွားနေကြတယ်လို့လည်းကျန်းမာရေးစာဆောင်တွေမှာဖော်ပြကြပါတယ်။ဒါတွေဟာအစားအစာတွေမှာပါရှိတဲ့စိုးစေးတွေဟာလည်းအချက်တစ်ခုဖြစ်တယ်လို့ကျန်းမာရေးဌာနကယူဆနေပါတယ်။ဒါအပြင်မြန်မာပြည်ကကွန်ဆာကြတဲ့အမျိုးသားတွေထဲမှာ30ရာခိုင်နှုန်းနီးပါးလောက်အထိပဇောင်းကင်ဆာ၊ရှာကင်ဆာတွေဖြစ်ပွားကြတယ်လို့လည်းကျန်းမာရေးဌာနထုတ်ပြန်ချက်တွေမှာတွေ့ရပါတယ်။အဓိကကွန်ရထဲမှာပါတဲ့အိန္ဒိယကထုတ်တဲ့ဓာတုဓာတ်ပေါင်းပြုလုပ်ထားတဲ့ဆေးရွက်ကြီးဟာကင်ဆာရောဂါအများဆုံးဖြစ်ပွားစေတဲ့အတွက်အထုပ်တိုင်းဘူးတိုင်းမှာကျန်းမာရေးသတိပေးချက်တွေထင်ထင်ရှားရှားရေးသားထားပါတယ်။ဘယ်လိုပဲဖြစ်ဖြစ်စိုက်ပျိုးရေးမှာတဘာဝဓာတ်မြေဩဇာသုံးစွဲပြီးထုတ်လုပ်လိုက်တဲ့စိုက်ပျိုးတွေအစားအစာတွေကိုတိုးလောင်စနစ်တွေဖြန့်ဖြူးရေးစနစ်တွေမှာလည်းတဘာဝနည်းအတိုင်းလှုပ်ဆောင်ကြမယ်ဆိုရင်ကျန်းမာရေးကိုလည်းတစ်ဖက်တစ်လမ်းကအထောက်အကူပြုမှာဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ခင်ဗျာ
။နိုင်ငံတကာနဲ့အာဆီယံနိုင်ငံတွေရဲ့ပြစ်ပယ်ခံထားတဲ့အခြေအနေမှာရှိတဲ့မြန်မာပြည်တွင်းကစစ်ပွဲတွေနဲ့အတူအမေရိကန်နဲ့အနောက်ဥရောပနိုင်ငံတွေရဲ့အကူအညီဖြတ်တောက်ခံရနိုင်တဲ့အခြေအနေကိုစိုးရိမ်နေရတဲ့ယူကရိန်းအခြေစတာတွေဟာစစ်ပွဲကြာလာလာနဲ့အမျှလူတွေရဲ့အာရုံစိုက်ခံရမှုပါရော့ချလာနေပါတယ်။မြန်မာပြည်တွင်းစစ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့အတူကမ္ဘာတစ်လွှားမှာဖြစ်ပျက်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးဖြစ်ပေါ်လာတဲ့အခြေအနေတွေအကြောင်းယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ထားပါတယ်ရှင
်။ကမ္ဘာနိုင်ငံတွေရဲ့နိုင်ငံရေးတည်ငြိမ်မှုကိုချိန်ချောက်နေတဲ့ရုရှားရဲ့ယူကရိန်းပေါ်ကျူးကျော်စစ်ကိုဖြေရှင်းဖို့အားလုံးကဝိုင်းဝန်းကြိုးပမ်းနေတဲ့အချိန်မှာပဲပါလက်စတိုင်းကဣသရေလကိုလှက်ပြက်ဝင်ရောက်တိုက်ခတ်ရတာကနေစတင်ပြီးတော့စစ်ပွဲတွေကတဖြည်းဖြည်းနဲ့ကူးစက်ပြန့်ပွားလာနေပါတယ်။ဒီလိုအခြေအနေတွေပေါ်မှာမြန်မာပြည်သွင်းစစ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့တူကမ္ဘာတစ်လွှားမှာဖြစ်ပျက်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘာဖလိုမြို့မှာရှိတဲ့လူခွင့်ရင်းနဲ့စစ်ပွဲပဋိပက္ခတွေကြားမှာငြိမ်းချမ်းရေးတက်ကြွလှုပ်ရှားသူဟက်တာခေါ်နာနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်ပြန်မြန်ထားပါတယ
် Well I'm a community activist and environmental
ကလူမှုဖွဲ့စည်းအတွက်တက်ကြွလှုပ်ရှားသူပြီးတော့သဘာဝပတ်ဝန်းကျင်နဲ့လူခွင့်အတွက်လည်းတက်ကြွလှုပ်ရှားသူတဦးပဲဖြစ်ပါတယ်ကျွန်မဘက်ဖလိုမြို့မှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ပူးပေါင်းပြီးတော့လှုပ်ရှားနေတာက14နှစ်လောက်ရှိနေပါပြီအဲဒီကနေအစားပြုပြီးတော့မြန်မာရေးကိုပို့ပြီးတော့မှထဲထဲဝင်ဝင်တည်လာခဲ့တာပါလွန်ခဲ့တဲ့ရက်သတ္တပတ်တုန်းကလူရောက်တရာလောက်ရှိတဲ့ကျမတို့ရဲ့ငြိမ်းချမ်းရေးလမ်းလျှောက်ဖွဲ့ကဂါဇာကမ်းမြောင်ဒေသမှာအပြစ်ရဖို့နဲ့လူသားချင်းစာနာမှုပေးကြဖို့အတွက်ဘက်ဖလိုမြို့ကနေနယူးယောက်နဲ့ကနေဒါနယ်စပ်မှာရှိတဲ့နိုင်ယာဂရာရေတံခွန်ကိုလမ်းလျှောက်ချီတက်တောင်းဆိုခဲ့ကြပါတယ်။လမ်းတစ်လျှောက်မှာတော့စစ်ပွဲတွေမှာထိခိုက်ဆုံးရှုံးမှုနဲ့ပတ်သက်ပြီးတော့လှုံ့ဆော်မှုတွေလှုံ့ဆော်ခဲ့တယ်လို့ရန်မုံငွေအနေနဲ့လည်းဒေါ်လာ9000ရခဲ့လို့ဂါဇာမှာရှိတဲ့သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေအတွက်ထောက်ပံ့ပေးနိုင်ခဲ့ပါတယ်။အခုကကမ္ဘာပေါ်မှာအဖြစ်ပြက်တွေဖြစ်ပေါ်နေတာကအရန်ကိုများလွန်းနေပါတယ်။အမေရိကန်ပြည်ထောင်စုမှာမြန်မာအရေးဘာကြောင့်ထင်ထင်ပေါ်ပေါ်ဖြစ်မနေရလဲဆိုတော့မြန်မာရေးဟာအနောက်နိုင်ငံတွေရဲ့ရှေ့မျက်နှာစာမှာရောက်မနေတာကြောင့်လည်းပါပါတယ်။ပြီးတော့မြန်မာပြည်မှာဖြစ်ပျက်နေတဲ့သတင်းတွေဟာနေ့စဉ်နဲ့အမျှတိုက်ရိုက်ထိတွေ့မှုအားနည်းတယ်လို့သတင်းအသွါအလာအပြန်အလှန်မရှိတာကြောင့်လို့ပဲကျွန်မယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါတွေကကျွန်မတို့ရဲ့သိငယ်တဲ့လူအတိုင်းဝိုင်းကနေလာတဲ့သတင်းတွေနဲ့လည်းသက်ဆိုင်ပါတယ်။ဥပမာမြန်မာတွေအနေများတဲ့ဘက်ဖလိုမျိုးတို့ယူတာပြည်နယ်တို့အင်ဒီယားနာပြည်နယ်စသဖြင့်မြန်မာတွေအများဆုံးရှိတဲ့ပြည်နယ်တွေလိုမျိုးတစ်နိုင်ငံလုံးအတွက်သတင်းစကားတွေပေးနိုင်မှုဆိုတာခက်ခဲလာပါတယ်။နိုင်ငံတကာသတင်းတွေမှာအများဆုံးဖော်ပြဖြစ်တဲ့သတင်းတွေကတော့ဘယ်မှာကပေါ်ပြီးတော့ကြေကွဲစရာကောင်းတဲ့နေရာ၊ဘယ်မှာကလူတွေအများဆုံးသေချာနေကြတဲ့နေရာ၊ဘယ်မှာကတော့ပေါက်ကွဲမှုတွေအကြီးအကြီးဖြစ်နေတဲ့နေရာစသဖြင့်အဲ့ဒါတွေကိုပဲဦးစားပေးဖော်ပြလေးရှိကြပါတယ်ပြီးတော့ဆိုးဝါးလာတဲ့အခြေအနေမှာခံစားနေရသူတွေနဲ့ဖြစ်ပျက်နေတဲ့အခြေအနေတွေနဲ့လည်းဆက်ဆက်မှုရှိနေရပါမယ်ဒီလိုမျိုးအချိန်တိုင်းချိတ်ဆက်မှုရှိဖို့ဆိုတာကလည်းခက်ခဲလွန်းလာပါတယ်
I am optimistic about what's been
happening. မြမပြည်အရင်နဲ့ပတ်သက်လာရင်ကျွန်မအကောင်းမြင်တဲ့အရာတွေရှိပါတယ်။ဒါကတော့မြမစစ်တပ်ဟာမကြခင်မှာအားလုံးလက်နက်ချပြီးအညံ့ခံကြလိမ့်မယ်လို့ယုံကြည်ပါတယ်။ဒါကတော့ကျွန်မရဲ့အကြီးမားဆုံးသောမျှော်လင့်ချက်ပါပဲ။နောက်ပြီးတော့တိုင်းရင်းသားလူမျိုးစုတွေအကုန်လုံးပေါင်းစည်းပြီးတော့စည်းလုံးညီညွတ်မှုနဲ့လူမျိုးစုကွဲလွဲမှုတွေကိုထိန်းထားနိုင်ဖို့အတွက်အခြေအနေကိုကျွန်မစိုးရိမ်မိပါတယ်။မြမပြည်မှာလည်းအဲ့ဒီအခြေအနေအတွက်မျှော်လင့်ချက်ကြီးကြီးမားမားရှိကြမယ်လို့ကျွန်မယုံကြည်ပါတယ်။ဒါတွေကတော့ရောထွေးနေတဲ့စိတ်ခံစားချက်တွေပါ။ပြီးတော့နောက်တစ်ချက်ကျွန်မစိုးရိမ်တာကအကယ်၍ပေါ့နော်စစ်ပွဲတွေလုံးဝရပ်တန့်သွားခဲ့မယ်ဆိုရင်အချင်းချင်းတပ်ဖြတ်မှုတွေကရောရပ်တန့်နိုင်ကြပါမလား။ပြီးတော့တံပြန်ဂလစာချေမှုတွေကရောရပ်တန့်ကြပါမလားဆိုတာပေါ့။နောက်ပြီးတော့စစ်ပွဲရဲ့နောက်အကျိုးဆက်ဖြစ်တဲ့စိတ်ထံရာတွေကိုရောဘယ်လိုကုစားကြမလဲ။ကျမကကျမရေးဆောင်းလျှောက်ပေးနေတဲ့သူလည်းဖြစ်တာကြောင့် trauma လို့ခေါ်တဲ့စိတ်ဒဏ်ရာတွေစိတ်ကျန်းမာရေးနဲ့ဆိုင်တဲ့သူတွေကိုအများကြီးကုသပေးခဲ့ဖို့သူလည်းဖြစ်ပါတယ်။ဒါကြောင့် trauma နဲ့ပတ်သက်ပြီးတော့ကျမကောင်းကောင်းသဘောပေါက်နားလည်ပါတယ်။ဒါပေမဲ့ကျမမှာမြန်မာပြည်အတွက်အကြီးအမားဆုံးသောမျှော်လင့်ချက်ကတော့ရှိပါတယ်။အဲ့ဒါကတော့မြန်မာပြည်ရဲ့စံသစ်လာတဲ့ဒီမိုကရေစီစနစ်နဲ့တည်ထောင်ထားတဲ့ Federal Democracy နိုင်ငံတော်ကြီးဖြစ်ပေါ်လာဖို့အတွက်ပါပဲ။တိုင်းရင်းသားပေါင်းစုံကလေးစားတယ်အချုပ်ချာအာဏာနဲ့လောဘဒေါသအတ္တတွေချုပ်ငိမ့်တော့မယ့်အချင်းလို့ပြောလို့ရပါတယ
် and that nobody will get too greedy
Ukraine အနေနဲ့နိုင်ငံတကာကအထောက်ပံ့နေဆက်လက်ရရှိဖို့မျှော်လင့်ပါတယ်ဘာလို့လဲဆိုတော့ဒီနီလန်ဟာ Ukraine ကရုရှားရဲ့ဆိုးဝါးလာတဲ့ရန်လိုမှုကိုထိန်းထားနိုင်တဲ့တခုတည်းသောနီလန်ပဲဖြစ်နေလို့ပါပဲကျမကတန်တမန်တယောက်လည်းမဟုတ်ပါဘူးနိုင်ငံရေးသမားလည်းမဟုတ်ပါဘူးယူကရိန်းရဲ့ရှေ့ဆက်ဘာတွေဖြစ်လာမလဲဆိုတာကိုမသိရပေမဲ့နိုင်ငံတကာတိုင်းဝန်ကဆက်ပြီးတော့ကူညီပံ့ပိုးပေးမယ်လို့ပြောလင့်ပါတယ်။ဒါမှယူကရိန်းရဲ့အောင်မြင်မှုကိုပြည်မြောက်အောင်လှုပ်ဆောင်ပေးနိုင်မှာဖြစ်ပါတယ်။ပြီးတော့နေတိုးဖွဲ့အနေနဲ့စွန့်ကြဲမှုတွေနဲ့ဥရောပရဲ့စီးပွားရေးအသိုက်အဝိုင်းတွေထောက်ပံ့မှုပို့ပြီးတော့ရစေချင်ပါတယ်။ဒီစစ်ပွဲရဲ့ဖြစ်တည်လာရတဲ့အကြောင်းရင်းကလည်းရုရှားအနေနဲ့ယူကရိန်းနိုင်ငံဟာနေတိုးအဖွဲ့ဝင်ဖြစ်လာမှာကိုစိုးရိမ်စိမ့်နဲ့ကြူကြော်တိုက်ခိုက်နေတာလည်းဖြစ်ပါတယ်။အကယ်၍ယူကရိန်းကိုဒီတိုင်းကြည့်နေမယ်ဆိုရင်ဒါဟာအနောက်နိုင်ငံနဲ့ဥရောပတိုက်တိုက်လုံးမှာရှိတဲ့လက်နက်ကိုင်တပ်ဖွဲ့တွေရှိတဲ့နိုင်ငံတွေအတွက်အကြီးအမားဆုံးချင်းချောက်မှုတစ်ခုအနေနဲ့ဆက်ပြီးတော့ရှိနေပါလိမ့်မယ
်
စစ်ပွဲတွေအတွက်လူခွင့်ရင်းနဲ့ငြိမ်းချမ်းရေးတက်ကြွလှုပ်ရှားသူ Heather Corner ရဲ့စိုးရိမ်မှုနဲ့မြန်မာယူကရိန်းအခြေအနေတွေကိုတုံ့တက်ပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာလည်းဘယ်လိုတွေကပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပ
ါစနေနေ့ညကအင်ဂျီရောမှာကျင်းပတဲ့သတင်းတောင်များအတင်ညစာစားပွဲမှာအမေရိကန်သမ္မတဂျိုးဘိုက်တင်အရှုံးဖောက်ပြောကြတာကိုညစာစားပွဲတက်ရောက်သူအများပြားကသဘောကျနှစ်ချက်ချပါတယ်ဒါပေမဲ့လည်းသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဒေါ်နယ်ထရန့်ကတော့ဘိုက်တင်ရဲ့အပြုတ်မှုနဲ့ပတ်သက်ပြီးထိုးနှက်ဝေဖန်ပါတယ်တချိန်တည်းမှာထရန့်ဟာမဲဆွယ်ပွဲအတွက်ပြင်ဆင်နေသလိုဒီသတင်းပတ်အတွင်းအမှုရင်ဆိုင်ဖို့တရားရုံးကိုတွားရောက်ရမှာလည်းဖြစ်ပါတယ် VOA သတင်းတောက် Veronica Bodres Iglesias ရဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြပေးထားပါတယ်ရှင
် The 2024 election is in full swing and yes age is an issue I'm a grown man running against a 6-year-old.
2024ခုနှစ်ရွေးကောက်ပွဲအတွက်အင်တိုင်းအားရိုက်ပြင်ဆင်နေကြတဲ့အချိန်ထဲမှာအသက်အရွယ်ကပြောစရာစိုးစရာဖြစ်နေတာပါ။ဟုတ်ပါတယ်။ကျွန်တော်က6နှစ်သားနဲ့ရှင်ရမယ့်လူတယောက်ပါလို့သမ္မတဂျိုးဘိုင်ဒန်ကအင်ဂျီရောသတင်းတောက်များအသည်ညစာစားပွဲမှာအရှုံးဖောက်ပြောကြားသွားတာပါ။ဒီညစာစားပွဲမှာသတင်းတောက်တွေထင်ရှားကျော်ကြားသူတွေနဲ့နိုင်ငံရေးသမားတွေတက်ရောက်ကြပြီးသမ္မတဘိုင်ဒန်ဟာပထမဆုံးအနေနဲ့ဒေါ်နယ်ထရမ့်ကိုရှင်ပြန်ဘက်တဦးအနေနဲ့ရည်ညွှန်းပြောဆိုသွားတာပါ။
I had a great stretch since
the Ngano Achin Pya Mengun Pyo Cha Bi Ka De Ga Akhu Ma Bae Tat Taung Tat Da Chi Ba Ro De Da Ba Mae Le Donel Ga Ro Akhu Yet De Twin A Che De Tor Tor Le Yin Sai Ni Ya Ba De Stormy Weather Lu Pyo Chin Le Pyo Lu Ya Ba De
New York Ma Trump Yin Sai Ni Ya De Stormy Daniel Nau Pai Kha Ngwe Che Kai Sa Ne Pat Tat Bi Biden Ga Yin Nyun Twa Da Ba Trump Ha New York Ma Tu Si Bwa Yi Lu Ngan Ne Pat Tat De Che Let Twi Pyin Sin Pyaung Lae Mu Ne A Mu Paung 34 Mu Ne Swe Su Ra Go Yin Sai Ne Ya Da Le Phit Par De Tamara A Ni Ne A Shwin Phaw Pyo Su Ra Ha Tu Ye Me Swe Si Yong Yi View Ha Pyaung Lae Twa Da Myo Ro Houp Paw Me Ya Bu Lo 30 Tu Ri Ga Shu Myin Par De
And he did it in a soft way through humor.
ဘောဘောဘာဘာကြီးကဖြစ်ပြောသွားတာပါ။နောက်ထပ်အဲ့လိုထပ်ပြောမယ်မထင်ပါဘူး။ Trump ကတော့ Biden ဟာအင်ဂျူရောပွဲမှာသူ့ရဲ့ပြိုင်ဘက်ကိုအလဲထုတ်ဖို့တေချာစီစဉ်ခဲ့တာလို့ဆွဆွဲခဲ့ပါတယ်
။အင်ဂျူရောသတင်းတော်များအတင်ညစာစားပွဲဟာအတော်လေးဆိုးရွားကြောင်းနဲ့ Biden ဟာလုံးဝစိတ်ပျက်စရာကောင်းတယ်လို့ Trump ဟာသူ့ရဲ့ Truth လူမှုကွန်ရက်မှာတနင်္ဂနွေနေ့မနက်အစောပိုင်းတုန်းကရေးသားခဲ့ပါတယ်။မေလ၁ရက်နေ့ကျရင် Trump ဟာ Michigan နဲ့ Wisconsin မှာမဲဆွယ်စည်းရုံးရေးဆင်းဖို့လည်းပြင်ဆင်နေတာပါ။သမ္မတ Biden ဟာသူ့ရဲ့ Republican ရှင်ပြိုင်ဘက်နဲ့ဒီနေ့နောက်ပိုင်းမှာစကားစစ်ထိုးဖို့တကားဖွင့်ထားမယ်လို့ Radio အစီအစဉ်တစ်ခုကိုပြောကြားခဲ့ပြီးတဲ့နောက် Trump ကလည်းဒီသတင်းဘက်ကဆလို့သူ့အနေနဲ့စကားစစ်ထိုးဖို့အစဉ်သင့်ရှိနေကြောင်းတောက်ကြနေ့ကထပ်လောင်းပြောကြားပါတယ်။
I'm ready, willing, and able. ကျွန်တော်အနေနဲ့ဖဲဖက်ကပြင်ဆင်ထားပြီးသားပါ။သူ့ဘက်ကသာဆင်သင့်ဖြစ်တဲ့ဆိုရင်သတင်းလာညအင်္ဂါညဓမ္မမုတ်မုတ်ဒူးတဲ့ညမှာစကားစစ်ထိုးနိုင်ပါတယ်။သူဖြက်စီးခဲ့တဲ့မော်တော်ကားထုတ်လုပ်ရေးလုပ်ငန်းတွေအခြေဆက်ရာမိချီဂန်ပြည်နယ်မှာကျွန်တော်တို့ရှိနေပါမယ်။
မဲဆန္ဒရှင်တွေရဲ့ထောက်ခံမဲရဖို့ဆိုရင်ဘယ်အချိန်မှစကားစစ်ထိုးပွဲကျင်းပမလဲဆိုရာဟာအရေးကြီးကြောင်းလဲနိုင်ငံရေးသုံးသပ်သူတွေကထောက်ပြပါတယ
် Historically United States most of the public
American တမိုင်းမှာကြည့်မယ်ဆိုရင်လူအများစုဟာရွေးကောက်ပွဲနဲ့ပတ်သက်လို့စက်တင်ဘာလမတိုင်ခင်အထိတိတ်အလေးထားစောင့်ကြည့်ရမျိုးမရှိပါဘူးနွေရာသီကာလအတွင်းပတ်ဆိုင်ရာပါတီတွေကကိုယ်စားလှယ်လောင်းတွေအတီးပြုတ်ပြီးတဲ့အချိန်မှသာဂျူးဒစိုက်စောင့်ကြည့်ကြတာပါ
လက်ရှိမှာတော့ Trump အနေနဲ့ New York မှာအင်္ဂါနေ့ကျရင်စတင်ကြားနာမယ့်အမှုကိုလည်းရင်ဆိုင်ရမှာဖြစ်တယ်လို့သူ့ရဲ့မဲဆွယ်စည်းရုံးရေးကိစ္စတွေအတွက်လည်းအချိန်ညှိဆောင်ရွက်ရမှာပါသမ္မတ Biden ကလည်းမဲဆွယ်ပွဲနဲ့သမ္မတတာဝန်တွေကိုချိန်ဝင်ရှာညှိပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်တူရကီနိုင်ငံ Istanbul မြို့တော်မှာဒူးလစ်ပန်းတွေရောင်စုံပွင့်တဲ့ Ebola ရောက်တိုင်းဒူးလစ်ပန်းပွဲတော်ပြုလုပ်ပါတယ်ပွဲတော်အတွက်မြို့နေရာအနှံ့ဒူးလစ်ပန်းတွေသာမကတခြားပန်းရောင်စုံတွေကိုအလှဆိုင်ပြုထားတာမို့မဆုမြတ်မွန်နဲ့အတူကဘာတလွားခီးသွအစီအစဉ်ကနေသွားပြီးတော့ကြည့်ချရအောင်ပါရှင်
တူရကီနိုင်ငံအစ္စတန်ဘုလ်မြို့မှာຫນွေဥပောက်ရောက်ချိန်ဧပြီလဆိုရင်တစ်မျိုးလုံးရောင်စုံကျူးလစ်ပန်းတွေနဲ့ပန်းမြို့တော်ကြီးလိုဖြစ်နေလေရှိပါတယ်။မြို့ရဲကပန်းချံတွေ၊ရှင်ပြင်တွေအများပြည်သူနားနေလေရှိတဲ့နေရာတွေအပါအဝင်မြို့အနှံ့မှာຫນွေဥရောက်ချိန်ပန်းတွေပွင့်အောင်လို့စနစ်တကျကြိုတင်စိုက်ပျိုးထားတာဖြစ်ပါတယ်။အခုလိုကျူးလစ်ပန်းတွေတစ်မျိုးလုံးမြင်ရလေရှိတဲ့အချိန်ရောက်ရင်ကျူးလစ်ပန်းပွဲတော်လို့နာမည်ပေးပြီးတော့အစ္စတန်ဘုလ်မြို့မှာပွဲတော်ကျင်းပပါတယ်။ဧပြီလဆန်းကနေရာသီဥတုပေါ်မူတည်ပြီးတော့ဧပြီလကုန်ဒါမှမဟုတ်မေလဆန်းအထိကျူးလစ်ပန်းပွဲတော်ကိုနှစ်တိုင်းကျင်းပတာပါကျူးလစ်ပန်းပွဲတော်ကာလဆိုရင်အစ္စတန်ဘူမြို့တစ်မြို့လုံးမှာဖျော်ဖြေပွဲတွေဂီတပွဲတွေပြပွဲတွေနဲ့စီကားနေလေးရှိပါတယ်အစ္စတန်ဘူကျူးလစ်ပန်းပွဲတော်အတွက်အကောင်းဆုံးလို့ပြောကြတဲ့နေရာတစ်ခုကတော့ဘော့စဖရပ်စ်ရေလက်ကြားကိုလှမ်းမြင်နေရတဲ့အီမီဂန်ပန်းဦးရင်ကြီးဖြစ်ပါတယ်ဥရောပတိုက်နဲ့ဆက်နေတဲ့တူရကီဘက်အချမ်းဖြစ်တာမို့ဥရောပကဧည့်သည်တွေလည်းတကူးတကပန်းပွဲတော်လာကြလေးရှိပါတယ
်ဖက်စတီဗယ်ထူပါနော်ဖီယာပစီချာဂျစ်စတေဂတ
်ကျူလစ်ပန်းပွဲတော်အတွက်လာလေတာအခုနှစ်က6နှစ်မြောက်ဖြစ်ပါတယ်အင်တာနက်ပေါ်မှာ Instagram ပေါ်မှာတွေ့ပြီးတော့သိကြတာပါတိတ်လာတဲ့နေရာတိတ်လာတဲ့ပန်းဥယျာဉ်ကြီးဖြစ်ပါတယ်မိသားစုနဲ့လာလေလို့ကောင်းတာပေါ့ကျမတို့မိသားစုဆိုနှစ်တိုင်းလာလေတာအစင်လာလို့တော့ဖြစ်နေပါပြီ
ကမ္ဘာမှာကျူလစ်ပန်းမျိုးဥတွေပန်းပင်တွေကိုအဓိကစိုက်ပျိုးတင်ပို့တဲ့ Netherlands နိုင်ငံမှာလည်းຫນွေອຸປောက်ໄຊປັ້ນອຸຍິນຫນွေມາຈຸລິດປັ້ນຫນွေကိုອຫຼາປົ່ງພໍໄຊປິໂອປີປ략ຕາເລຊີບາເດຕຣກີແທ້ເນເທີແລນສ໌ກຈຸລິດປັ້ນປ່ວຍໍກາປໍປິໂອລຸຕິມຍາຢີບັ້ນຊາບາເດອິສຕັນບູຈຸລິດປັ້ນປ່ວຍໍກໍລາເລແດເອເທດຽວກາໍເນເທີແລນກາແທ້ກໍຫຼາແດລູຊໍບາເ
ດດີໄຊນາຣອາຍນີຫໍລັນດາເບນຊິໂຍຫໍລັນດາທີມຊິນອໍດັນດາມິດີໂອເ
ນເທີແລນກາດີໄຊນ໌ຫນွေອ້າຍມາເບຈົນເນເທີແລນກໍແລຍောက်ຜູ້ໍດີມາປໍຮອງຫຼາແດລູທິມາເດຈຸລິດປັ້ນອະມິໂອຊາຣີແລອະມຍາຈີບາပန်းကင်းတွေကိုအလှပုံဖော်စိုက်ထားပုံကလည်းအင်တန်ကောင်းပါတယ်
။အခုလိုတစ်မျိုးလုံးပန်းအလှစိုက်ပြီးကျူးလစ်ပန်းပွဲတော်အစ္စတန်ဘူမြို့မှာကျင်းပလာခဲ့တာကနှစ်ပေါင်း60ကျော်ပါပြီ
။ Şu anda çok güzel bir yerdeyiz. Emirhan kursundayız.
Burada Tiku Lapare Emirhan Group မှာကျမတို့ရောက်နေတာပါ။ကျမတို့မှာမြင်ရတဲ့အတိုင်းကျူးလစ်ပန်းတွေပွင့်ချိန်ပန်းပွဲတော်လုပ်နေတဲ့အချိန်ပါ။ကျူးလစ်ပန်းပွဲတော်ဆိုတဲ့နာမည်နဲ့အစ္စတန်ဘူမြို့မှာကျူးလစ်ပန်းတွေအလှဆိုင်ပြီးပွဲတော်လုပ်လာတာ1960ခုနှစ်ကတည်းကဖြစ်ပါတယ်
ကျူးလက်ပန်းပွဲတော်ကြောင့်ခီးသွားလုပ်ငန်းဝင်ငွေတိုးစီတာမို့ကျူးလက်ပန်းပွဲနဲ့ရာသီမှာပန်းတွေအလှဆုံးပွင့်အောင်လို့မြို့တော်စီပင်တာဝန်ရှိသူတွေနှစ်တိုင်းအသေးအချာစီစဉ်စိုက်ပျိုးထားကြတာဖြစ်ပါတယ်
Toplamda baktığımızda bu 5 lokasyonda
ya nga niya ma chule myo u paw 5 dan law susu paw sai pyu kae bare. Naw che niya 6 khu ma le chule ban lo ban myo u ne sai ya de tacha apin ni sai kae bare. Aku thi ma chule ban ni ne atu dan federal ban ni twi ni ya da myo ba. Ban myo so pwin ni da taik ko la bare.
Chule ban ni ye mula zin myet ka a sha tai a le bai ga phet bare. အဲဒီကနေတာကစ်လူမျိုးတွေ12ရာစုလောက်မှာအခုတူရကီနိုင်ငံထဲမှာပါတဲ့အနာတိုလီယာဒေသကိုပြောင်းရွှေ့လာခဲ့ကြချိန်မှာသူတို့နဲ့အတူကျူးလက်ပန်းတွေအပါအဝင်အာရှအလဲပိုင်းကသူတို့တံပိုးထားတဲ့အရာတွေကိုယူလာခဲ့ကြပါတယ်16ရာစုရောက်ချိန်မှာတော့အစ္စတန်ဘူမြို့မှာရောအော်တိုမန်လူမှုအသိုင်းအဝိုင်းတွေထဲမှာပါကျူးလက်ပန်းတွေကိုအထူးတလဲစိုက်ပျိုးခဲ့ကြပုံရပြီးတော့18ရာစုနှောင်းပိုင်းနဲ့18ရာစုအစောပိုင်းကာလတွေမှာတော့ကျူးလက်ပန်းတွေတိတ်ကိုရေပန်းစားခဲ့ပါတယ်အဲဒီကနေတူရကီအနောက်ပိုင်းဥရောပတိုက်ဖက်အထိကျူးလက်ပန်းစိုက်ပျိုးမှုတွေကျယ်ပြန့်လာခဲ့ပါတယ်ကျူးလက်ပန်းတွေလို့ပြောလိုက်ရင်အများစုက Netherlands နိုင်ငံကပန်းလို့တည်ထားကြတာကြောင့်တကယ်တော့ဒီပန်းအမျိုးအစားကတူရကီကနေမှ Netherlands ကိုရောက်လာတာဖြစ်တယ်လို့ Istanbul ကျူးလက်ပန်းပွဲတော်စီစဉ်သူတွေကပြောပါတယ်
Lale aslında 16. yüzyılda Anadolu topraklarından Hollanda'ya gitmiş.
တကယ်တော့ကျူးလက်ပန်းတွေကအနာတိုလီယာဒေသကနေနယ်သာလန်ကို16ရာစုမှာရောက်သွားခဲ့တာပါ။ကျွန်တော်တို့လေ့လာတဲ့အခါအနာတိုလီယာဒေသမှာကျူးလက်အမျိုးစားပေါင်း1108ခုရှိခဲ့တာကိုတွေ့ရပါတယ်။ Ottoman Empire လက်ထက်19ရာစုနဲ့18ရာစုမှာအနာတိုလီယာကကျူးလက်မျိုးတွေကိုမျိုးဆက်ပြီးစိုက်ခဲ့တဲ့ထူးခြားကျူးလက်မျိုးစိတ်တွေကိုလည်းတွေ့ရှိခဲ့ပါတယ်။
ကျူးလက်ပန်းတွေကိုအစ္စတန်ဘူရဲ့ယဉ်ကျေးမှုအမွေအနှစ်တစ်ခုအဖြစ်မှတ်တမ်းတင်နိုင်ဖို့လဲစ조사နေကြပါတယ်။ဒါကြောင့်ပွဲတော်ကာလဆိုရင်ကျူးလက်ဖောင်ဒေးရှင်းကဖွင့်ထားတဲ့ကျူးလက်ပြတိုက်မှာကျူးလက်ပန်းသမိုင်းနဲ့ဆက်ဆက်နိုင်သမျှကိုစုဆောင်းပြသထားပါတယ်
။ Şu anda 1 Nisan itibariyle Lale Festivali'ni başlatmış bulunuyor.
ကျူးလက်ပန်းပွဲတော်စတင်တဲ့ April 1ရက်နေ့အထိကျူးလက်ဖောင်ဒေးရှင်းနဲ့ကျူးလက်ပန်းပြတိုက်မှာကျူးလက်ပန်းနဲ့ဆိုင်တဲ့ပစ္စည်းပေါင်း250လောက်ရှိပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း200ကနေ600လောက်ကတည်းကရှိခဲ့တဲ့ကျူးလက်ပန်းနဲ့ပတ်သက်သမျှအနုပညာလက်ရာတွေကိုစုဆောင်းပြသထားတာဖြစ်ပါတယ
်။တူရကီယဉ်ကျေးမှုမှာကျူးလက်ပန်းတွေဟာနှစ်ပေါင်းရာနဲ့ချီတဲ့ကပါဝင်နေတယ်ဆိုတာကိုပြကန်းမှပြသထားတဲ့အနုပညာလက်ရာတွေ၊ငွေဆက်ကူအဟောင်းတွေ၊အသုံးဆောင်ပစ္စည်းတွေမှမြင်တွေ့ရနိုင်ပါတယ်။အပင်တပင်မှာပန်းတပွင့်နဲ့ပွင့်တဲ့ထူးခြားမှုကြောင့်တူရကီလူမျိုးတွေကျူးလက်ပန်းကိုအလေးထားကြတာဖြစ်တယ်လို့လည်းသူကရှင်းပြပါဗျ
။ Bizdeki en büyük önemi lalenin tek biz yani
ကျူးလက်ပန်းကပန်းမျိုးဥတစ်ခုတည်းကနေပြီးတော့ပန်းတပွင့်ပဲပွင့်တာဖြစ်လို့တစုတစည်းတည်းတသားတည်းဖြစ်တာကိုကိုစားပြုပါဗျ။အဲ့ဒီအချက်ကြောင့်လည်းတူရကီလူမျိုးတွေအော်တိုမန်မျိုးနွယ်စုတွေကဒီပန်းကိုတိတ်ကိုအမျက်တနိုးတံပိုးထားခဲ့ကြတာပါ Ottoman Empire လက်ထက်ကတိတ်ကိုဩဇာကြီးသူတွေကကျူးလက်ပန်းတွေကိုအရေးတကြီးစိုက်ပျိုးခဲ့ကြပါတယ်။ Ottoman ဥပဒေပညာရှင် Ibu Sud Avanti ဆိုရင်ကျူးလက်ပန်းအမျိုးပေါင်း200ကျော်ကိုစိုက်ပျိုးရောင်းချခဲ့ပါတယ်။အဲ့ဒီအမျိုး200လုံးကိုလည်းသူနာမည်တွေပေးထားခဲ့ပါတယ်
။အာရှတိုက်နဲ့ဥရောပတိုက်နှစ်ခုစလုံးပေါ်မှာတည်ရှိတဲ့တူရကီနိုင်ငံမှာ Istanbul မြို့ကတော့ Bosphorus ရေလက်ကြားရဲ့အနောက်ဘက်ဥရောပတိုက်ဖက်ချမ်းမှာတည်ရှိပါတယ်။အစ္စလမ်သမိုင်းအနုပညာယဉ်ကျေးမှုနဲ့တခြားလေးလာစရာတွေများတဲ့အစ္စတန်ဘူမြို့ကိုဧပြီလနဲ့သွားလည်မယ်ဆိုရင်တော့တစ်မြို့လုံးကျူးလက်ပန်းအလှတွေကိုမြင်တွေ့ရမှာဖြစ်ပါရဲ့ရှင်။ကျွန်မဆုမြတ်ပါမှာ
။တရင်ဘတ်ဆင်ခနာရီကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်လေးနဲ့ပတ်သက်ပြီးအကြံပြုလို့ရင်ဝေဖန်လို့ရင်တော့ကျွန်မတို့ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြပါမယ်ရှင်။အစ္စရေးဟမတ်စ်တာပြစ်ခတ်ရစရည်သဘောတူညီချက်ကိုတွန်းအားပေးဖို့အတွက်အမေရိကန်နိုင်ငံဆိုင်ဝန်ကြီးဘလင်ကန်အစ္စရေးကိုအင်ကာနီကရောက်ရှိသွားပါတယ်။အပြစ်ရရည်အဆိုပြုချက်ကိုလက်ခံပြီးဖန်ထားတဲ့တရားခံတွေကိုလွှတ်ပေးဖို့ဟမတ်စ်အဖွဲ့ကိုမစ္စတာဘလင်ကန်ကဂျော်ဒန်နိုင်ငံမှာလဲတောင်းဆိုခဲ့ပါတယ်။အပြစ်ရပြီးတရားခံလွှတ်ပေးတဲ့သဘောတူညီချက်ဟမတ်စ်နဲ့ရသည်ဖြစ်စေမရဘူးဖြစ်စေဂါဇာတောင်ပိုင်းကရာဖာမြို့ကိုစစ်ဆင်မှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကအင်ကာနီမှာပဲပြောဆိုထားပါတယ်။ ဣသရေးကိုပေးနေတဲ့စည်ရဲ့အကူအညီတွေကိုရပ်ဖို့ဂျာမနီနိုင်ငံအပေါ်နီကာရာဂွာကတရားစွဲဆိုချက်ကိုအပြည့်ပြည့်ဆက်ရတရားရုံး ICJ ကပယ်ချလိုက်ပါတယ်။တရားရုံးကအဲ့ဒီလိုအမိန့်ချမှတ်ပေးဖို့ဥပဒေချောင်းအရာမခိုင်လုံဘူးလို့ ICJ တရားသူကြီးတွေကအင်ကာနေမှာဆုံးဖြတ်လိုက်ကြပါတယ်။ဂါဇာပြည်ပခါမှာဣသရေးကိုစည်ရဲ့အကူအညီပေးခြင်းအပြင်လူမျိုးတုံးတပ်ဖြတ်မှုမှာဂျာမနီဟာကြံရပါဖြစ်မဖြစ်ကိုတရားရုံးကကြားနာခဲ့တာလည်းဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်မှုကနန်းလောက်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ3251တို့ကနေဖမ်းယူနားဆင်ကြပါရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါရှင်။ကျမသင်္ကီထိုက်ပါ။